Welcome to the Voice of America in Burmese.
မနက်ခင်းပါရှင်ဒီ UA American တန်ကနေ2020ဒီဇင်ဘာလ26ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်မျိုးသက်ပါအခုတော့နောက်ဆုံးရသတင်းတွေကိုတင်ပြပေးပါမယ်ကူးစက်မြန်တဲ့ coronavirus ပိုးသစ်တစ်မျိုးတွေ့နေတဲ့ Britain နိုင်ငံကနေ American ပြည်ထောင်စုကို၄ချောင်းနဲ့လာမဲ့ခီးတယ်တိုင်းCOVID-19 ပိုးမရှိကြောင်းစမ်းသပ်ထားတာကိုပြဖို့လိုအပ်တယ်လို့ American ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကစက်တဘရီနေ့မှာကြေညာပါတယ်။ Britain နဲ့တခြားနေရာတွေမှာဒီ virus ပိုးသစ်ကူးစက်ပြန့်နှံ့နေတဲ့အတွက်နိုင်ငံအများပြားကခီးတွားကန့်သတ်မှုတွေထောက်ပြန်နေတာဖြစ်ပြီး American ကအခုနောက်ဆုံးမှကြေညာခဲ့တာဖြစ်ပါတယ်။ခီးတယ်တွေအနေနဲ့လေယာဉ်မစီးခင်၃ရက်အတွင်းဒီရောဂါပိုးရှိမရှိစမ်းသပ်ထားဖို့လိုပါတယ်။CDC ကတောက်ကြံနေမှာလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ဒီကန့်သတ်မှုအမိန့်ဟာတနင်္လာနေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်။ဒီပိုးသစ်ဟာငကိုရှိပိသားပိုးထက်ပိုးပြီးကူးစက်လွယ်ပုံရသလိုနိုင်ငံတွင်းမှာလှိမ့်လျင်းလျင်းပြန့်နှံ့နေကြောင်းပြီးခဲ့တဲ့သတင်းပတ်ကမှာ Britain ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့တာပါ။ဒါပေမဲ့ဒီပိုးကြောင့်တည်ဆောက်မှုပိုလာတာဒါမှမဟုတ်ရောဂါပြင်းပြင်းထန်ထန်ခံစားရတဲ့ဆိုတဲ့အထောက်အထားတွေတော့မတွေ့ရသေးဘူးလို့ပြောပါတယ်။ Britain နိုင်ငံမှာပြန့်ပွားနေတဲ့ကူးစက်များ Coronavirus ပိုးသစ်ကြောင့်ပြင်းထန်နိုင်ငံက Britain နဲ့ထိစပ်နေတဲ့နယ်စပ်ကိုပိတ်လိုက်တဲ့နောက်မှာ Britain ဘက်ကလာတဲ့ truck ကအမြောက်များပိတ်မိနေပြီး Christmas နေ့မှာတော့အဲ့ဒီပိတ်မိနေတာတွေကိုရှင်းလင်းဖို့အတွက် British စစ်သား1000လောက်ကြိုးပမ်းနေကြပါတယ်။ Britain အရှိတောင်ပိုင်းမှာသူတို့ရဲ့ကားတွေလည်းပိတ်မိနေကြတဲ့နိုင်ငံတကာ truck ကမောင်းနှမ4000လောက်ဟာတောက်ကြနေမှာတော့အခြေအနေနည်းနည်းတိုးတက်ခဲ့ပါတယ်။ပြင်းထန်နိုင်ငံမြောက်ပိုင်းကိုသွားဖို့အင်္ဂလိပ်ရေလက်ကြားကိုဖြတ်တဲ့ဆွဲသင်းဘုံးကိုတက်မဲ့သူတို့ရဲ့ယင်တွေကိုအစင်လိုက်တင်ပေးလာတဲ့အခါမှာဒီဒိုဘာစစ်ကမ်းတဝက်ကရင်ကျော်လဲပိတ်မနေတော့ပဲတဖြည်းဖြည်းအဆင်ပြေလာတာဖြစ်ပါတယ်။စစ်သားတွေကရင်ကျော်လမ်းညွန်တာနဲ့ရင်မောင်းတွေအတွက်ဆေးစစ်တဲ့အစီအစဉ်တွေမှာကူညီပါတယ်။ဆေးစစ်ပြီးပိုးမတွေ့ရသူကိုပဲပြင်သစ်နိုင်ငံတဲကိုဝင်ခွင့်ပေးတာပါ။ရုရှားဆွေအပေါ်ရှင်းရှင်းပွင့်ပွင့်ဝေဖန်သူအလက်ရှိနေဗယ်နီရဲ့အဂရိတိုက်ဖြတ်ရေးဖောင်ဒေးရှင်း FPK အတွက်ဆောင်ရွက်နေသူရှေ့နေလူပော့ဆိုဘောဟာရာဇဝတ်ကြောင်းနဲ့တရားဆွဲဆိုခံရပြီးအခုသူမကိုစစ်ဆေးမေးမြန်းဖို့အတွက်ခေါ်ယူသွားကြတယ်လို့အဖွဲ့ကပြောပါတယ်။သူမဟာ FSB နဲ့ဆက်နွယ်နေသူတူရဲ့အခန်းကားကိုတောက်ခေါက်မိတဲ့အတွက်ငယ်ငယ်ချူးချော်မှုနဲ့ဆစ်ဆဲဖို့ခေါ်ယူရခံရတယ်လို့အဖွဲ့အညွှန်ကြားမှုကပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အခမ်းအဆုံးရန်ကုန်မှာဆက်လက်ကာကွယ်နှိမ်နင်း Stop COVID-19 Campaign အဝါရောင်လှုပ်ရှားမှုကိုတိုင်းဒေသကြီးဝန်ကြီးချုပ်ဦးဆောင်ပြီးမနေ့ကစတင်လိုက်ပြီးဖြစ်ပါတယ်။ရန်ကုန်မှာ COVID-19 ဆစ်ဆဲတွေ့ရှိမှုအရင်ထောင်ကနန်းကနေအခုရာဂဏန်းအဆင့်ထိဖြစ်လာချိန်မှာဒီရောဂါရက်တန်ရေးလှုပ်ရှားမှုကြီးကိုနေရာနှံ့လုပ်ဖို့အတွက်စတင်လိုက်တယ်လို့တိုင်းကျန်းမာရေးဦးစီးမှုဒေါက်တာထွန်းမြင့်က VOA ကိုပြောပါတယ်။အဓိကကိုဗစ်စီကံကြီး၃ချက်ဖြစ်တဲ့နှာခေါင်းဆေးတက်တာ၊လက်ဆေးတာ၊ခက်ခွာခွာနေပါဆိုတာတွေကိုပြည်သူအလုံးအသိပေးသတိပေးလိုက်နာတဲ့ပုံမှန်ဘဝအသစ်အပြုတ်မှုတွေကြောင်းသွားဖို့အတွက်လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်။ဒီစီကံ၃ချက်ပါအဝါရောင်ဆိုင်ပုံနဲ့စာတန်းတွေကိုထင်တာမြင်တာနဲ့လမ်းမှာလမ်းဆောင်တက်တိုင်စေအစကရထားတွေမှာအနှံ့ကပ်သွားမှာဖြစ်ပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ရောဂါဖြစ်ပွားသူ32,000ကျော်ရှိပြီးသေဆုံးရသူကလည်း2,552ဦးရှိနေပါပြီ။ရင်းနှီးမြှုပ်နှံမှုဆိုင်ရာစာချုပ်နဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနဲ့ဆွေးနွေးတဲ့နေရာမှာတရုတ်ဘက်ကလုပ်နေကြအတိုင်းပုံမှန်ပဲလှုပ်ဆောင်ဖို့ရှိကြောင်းတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရုတ်ဈေးကွက်ကို EU ကုမ္ပဏီတွေပို့ပြီးလန်လန်ပြည်လာစေပါဝင်တဲ့EU တို့ရင်းနှီးမြှုပ်နှံမှုဆိုင်ရာပြည်စုံချစ်ပြတဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်နှစ်ဖက်ညှိနှိုင်းနေကြတာဖြစ်ပြီးနှစ်ကုံနဲ့အထိဒီသဘောတူညီချက်ရပါမလားဆိုတဲ့တန်တရားတွေရှိနေချိန်မှာအခုလိုပြောကြားလိုက်တာပါတရုတ်နိုင်ငံကိုအများဆုံးကုန်ပစ္စည်းတင်ပို့နေတဲ့ဂျာမနီကတွန်းအားပေးခဲ့တဲ့နောက်မှာ EU တို့သဘောတူစာချုပ်အပိတ်ချုပ်ဆိုရေးနှိမ့်ဆက်လာပြီလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ EU အရာရှိတွေကပြောကြားခဲ့တာဖြစ်ပါတယ်နောက်ဆုံးရသတင်းတွေပြီးတင်ပြပေးမှာကတော့ Christmas အထူးအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေဖြစ်ပါတယ်။နားဆင်နိုင်ပါပြီ
။မင်္ဂလာရှိတဲ့ Christmas ခင်ဗျာဖြစ်ပါလိမ့်ရှင်။မကြာခင်ကုန်လွန်တော့မယ့်2020ခုနှစ်ကတော့ညရာကျော်ကာလအတွင်းမှာအဆိုးရွားဆုံးရောဂါကပ်ကူးစက်ရောဂါကပ်ဘေးကြီးနဲ့ကြုံဆုံခဲ့ရတဲ့ လူသားအလုံးကိုကန့်ကျမမျက်နှာသာမပေးလာရနဲ့ဖြစ်ပါ၏ဒီတော့လေဒီလိုကြုံတွေ့ကြရတဲ့အခြေအနေဆိုးနဲ့အညီအလုံးလူနေမှုပုံစံတင်မှာရှင်သန်နေထိုင်ဖို့စူးစမ်းခဲ့ရတာပါဒီတော့ဒီနေ့အတွင်းထူးထူးခြားခြားအဖြစ်ပြက်လေးတွေအများစုကလည်းဒီကိုဗစ်ကပ်ပြီးအခြေအနေပေါ်မူတည်ပြီးဖြစ်ပွားခဲ့တာပါဒီနေ့စာထူးခြားစံပြဖြစ်ရလေးတွေကိုကိုငင်းညက်မက်ကွန်ပျူတာရုံနဲ့အတူတင်ပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုမီယောဂသတင်းစိုးတွေကြားတဲ့အခါကျမရေးဆိုင်ရာထူးထူးခြားခြားသတင်းကောင်းလေးကိုအရင်ဆုံးပြောပြပေးချင်ပါသေးတယ်။အသက်တရလေးနှစ်ရွယ်ဖွားဖွားကြီးကတော့ COVID-19 ယောဂဖြစ်ပြီးတော့ဒီဇင်ဘာလလင်မာပဲပြင်ပြမလန်ထူလာတာပါ။ဖွားဖွားအယ်လီနာကိုစပိန်နိုင်ငံမက်ဒရစ်ဆေးရုံမှာတင်ထားခဲ့ရတာဖြစ်ပြီးတော့သူဆေးရုံကဆင်းဝင်ရတော့အစီအဝင်တွေ၊နတ်စမာတွေနဲ့ဆေးရုံဝန်ထမ်းတွေအားလုံးလက်ခုပ်လက်ဝါးတီးပြီးတော့ဝမ်းပန်းတသာနှုတ်ဆက်ခဲ့ကြပါသေးတယ်။ဖဖရီယာပထမကိုရိုနာဗိုင်းရပ်စ်ပိုးကူးခံခဲ့ရတာဖြစ်ပါတယ်။နောက်တော့အဆုတ်အေးမီယောဂါပါဆက်ဝင်သွားတာပါ။သူ့ကိုကိုဗစ်ယောဂါသည်တွေထားတဲ့အပိုင်းမှာ14ရက်နှစ်ပတ်ထားခဲ့ရတာဖြစ်ပြီးတော့အဲဒီဂရီဂိုရီယာမာရနောဆေးရုံကနေပြီးကိုဗစ်ယောဂါဖြစ်ပြီးပြန်နလန်ထူလို့ဆေးရုံဆင်းနိုင်တဲ့4149ရောက်မြောက်ပြန်ကောင်းလူနာဖြစ်ပါတယ်။ဖဖကြီးအလီနာကသူကျမ်းမာရေးပူကောင်းမှုမျှော်လင့်ပါတယ်။ဒီကက်ဘေးယောဂါကြီးလည်းမကြခင်မှာပြီးဆုံးသွားမယ်လို့ဆုတောင်းပါတယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်။ဒီလိုမျိုးကမ္ဘာမှာကိုဗစ်ယောဂါကူးစက်မှုကြဲကြဲပြင်းပြင်းဖြစ်ပွားတာကတော့2020သုံးလပိုင်းမှန်လာမှာဖြစ်ပါတယ်။ဒီမှာလူအများစုဝေးတဲ့နေရာတွေမှာအသွါလာကန့်သက်တာတွေအခမ်းအနားဖျက်ပြစ်တာတွေစပြီးတော့တွေ့လာရပါတယ
်။American ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အရေးပေါ်အခြေအနေပြင်ညာထားပြီးမြားပြည်သူတွေကိုနေအိမ်မှာပဲနေကြဖို့တိုက်တွန်းထားပါတယ်။မြားပြည်သူလာရောက်ကြီးရှုနိုင်တဲ့ပြားရိုက်တွေကိုလည်းပိတ်ထားပေမဲ့တလိမ့်ဆန်ယုံလိုပြားရိုက်တွေမှာတော့တလိမ့်ဆန်ဆရာဝန်တွေလိုဝန်ထမ်းတွေကအလုပ်ဆက်ဆင်းနေပါတယ်။ Illinois ပြည်နယ်ရှီကာဂိုမှာရှိတဲ့ရှက်ငါပြားရိုက်ဟာအခုလိုပြားရိုက်ပိတ်ထားတဲ့အချိန်မှာအထက်ကတပ်တော်လေးတွေအတွက်အထူးအစီအစဉ်တစ်ခုကိုဖန်တီးခဲ့ပါတယ်။ဒါကတော့ပင်ကွင်းနှက်ကလေးတွေကိုပြတိုက်ထဲမှာရှောက်သွားခွင့်ပေးခဲ့တာပါ
။ဒါကတော့ကိုဗစ်ကပ်အစမှာလွတ်လပ်မှုအရသာရခဲ့ကြတဲ့ပင်ကွင်းငယ်လေးတွေပါ။ကမ္ဘာလူသားအလုံးကြုံကြရတဲ့ကိုဗစ်ကပ်ဘေးကြီးထဲမှာနေထိုင်ကျင်လည်ဖို့ဆိုရင်တော့အလုံးအတွက်မရှိမဖြစ်လိုအပ်တကားနှကောင်းစီတွေဖြစ်ပါရဲ့နော်။ဒီမှာရေးတန့်မှုနှကောင်းစီကအစစင်စီချဲနှကောင်းစီအစုံအစီအပြေတက်တာမှုရှူတော့အဖိုးထံဒီဇိုင်းဆက်မှုရှူတော့ပပောင်းစုံကနေပြီးတော့တီထွင်ဖန်တီးတဲ့နှကောင်းစီတွေထွက်လာတာတွေ့ရပါသေ
း။ဣသရေးနိုင်ငံကလက်ဝဲယေသနာရောင်းတဲ့ညီဘဲကုမ္ပဏီဟာကမ္ဘာဈေးအကြီးဆုံးနှကောင်းစီတစ်ခုကိုရွှေအစ်စ်နဲ့ပြုလုပ်ပေးခဲ့ပါတယ်။ဒီနှကောင်းစီဟာဒေါ်လာ 1.5 သန်းတန်ပြီးတော့အမေရိကန်နိုင်ငံကအမေမဖော်လိုတဲ့သူ့ရဲ့ဖောက်တယ်တူအတွက်ပြုလုပ်ပေးခဲ့တာပါ။ဆက်ရှိကာရက်ရွှေနဲ့ပြုလုပ်ထားပြီးတော့စိန်အလုံးပေါင်း 3,600 စီချဲထားပါတယ်။ဗရင်းပညာရှင် 25 ယောက်စုပေါင်းဖန်တီးခဲ့ရပြီးအလားအပါအတွက်သာမကအထဲမှာလည်း N99 အကာကိုထည့်သွင်းထားတဲ့အတွက်ဗိုင်းရပ်စ်ကိုကာကွယ်နိုင်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့လည်းသုံးဝင်မှာပါ။ဒီနှကောင်းစည်းကိုဝယ်ယူသူအနေနဲ့အမြဲတမ်းဝိပမလားဆိုတာမသေးကြပေမဲ့ဝိတော့ဝိမှာပါလို့ဒီဘလက်ဝဲယေသနာကုမ္ပဏီပိုင်ရှင်ကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအနောက်ဘက်မဟာရာစထရာပြည်နယ်ပူနင်းမြို့ကလူပြားဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ရွှေအစ်စ်နဲ့လှုပ်ထားတဲ့နှကောင်းစီးတစ်ခုကိုပြုလုပ်ဖန်တီးခဲ့ပါတယ်ရှာကာကာဟာဒီဆိုတဲ့သူဟာဘရေးဆီယာတယောက်ကိုလှုပ်ခိုင်းခဲ့တာဖြစ်ပြီးတော့အလေးချိန် 50 ဂရမ်လောက်ရှိပါတယ်ကုန်ကြဆေးကတော့ဒေါ်လာ3,890ကျပြီးအသက်ရှူဖို့အတွက်မျက်နှာခုံးမှာအပေါက်သေးသေးလေးတွေဖန်တီးထားပါတယ်။အသက်49နှစ်အရွယ်ကူဟာဒီဟာအပြင်ထွက်သွားတိုင်းမှာဒီရွှေနှကောင်းစည်းအပြင်ရွှေလက်ကောက်တွေလက်စွပ်တွေဆွဲကျူးတွေကိုလည်းဝတ်ဆင်လေးရှိပါတယ်။ဒီရွှေနှကောင်းစည်းကသူ့ကိုယောဂပိုးကနေတကယ်ပဲကောက်ွယ်ပြေးနိုင်မလားဆိုတာတရားမသိပေမဲ့သူကတော့တခြားလူအပ်တဲ့ယောဂကောက်ွယ်ရည်တွေကိုလည်းလှုပ်ထားပါတယ်လို့ပြောပါတယ်ရှင်။
အိန္ဒိယနိုင်ငံအနောက်ဘက်ပြည်နယ်တစ်ခုဖြစ်တဲ့ဂူဂျာရက်ကသူရက်မြို့မှာလည်းစိန်စီထားတဲ့နှကောင်းစည်းတွေကိုရောင်းချနေပါဗျာ။ကိုရိုနာကပ်ရောဂါကာလအတွင်းနေထိုင်ဘဝနေထိုင်မှုမှာမရှိမဖြစ်လိုအပ်လာတဲ့နှကောင်းစည်းတွေမှာရေသနာအလှတွေစီရင်ဖို့လိုအပ်တယ်လို့ထင်တာကြောင့်အခုလိုစိန်စီဖြစ်တာလို့ရေသနာဆိုင်ပိုင်ရှင်ကပြောပါဗျာ။စိန်အစ်စ်တွေစီချဲထားတာကြောင့်နှကောင်းစည်းတစ်ခုကိုဒေါ်လာ2000ကနေ5000ကျော်အထိကျသင့်ပါတယ်။ဝေကြီးချမ်းသာသူတွေကလည်းသူတို့ရဲ့အဝတ်အစားတွေနဲ့လိုက်ဖက်မဲ့နှကောင်းစည်းတွေဝယ်ယူရနိုင်တာကိုသဘောကျနေကြပါတယ်။ဆူရက်မြို့ဟာဒေသတွင်းမှာတော့စိန်မြို့တော်အဖြစ်ထင်ရှားပြီးက ကဘာပေါ်ကစိန်90ရာခိုင်နှုန်းကိုဖြတ်တောက်သွေးပြီးအယောင်တင်ပေးတဲ့မြို့ဖြစ်ပါတယ်ခင်ဗျာ။ဣသရေလနိုင်ငံကကြီးထွင်လူတွေဟာကိုရိုနာကပ်ရောဂါကာလအတွင်းနှာခေါင်းစည်းမချွတ်ဘဲအစာစားနိုင်မဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီပစ္စည်းကြောင့်စားသုံးသူတွေအနေနဲ့စားတောက်ဆိုင်မှာစားတောက်တဲ့အခါပိုးကူးဆက်ဖို့အလားအလာညှော်နေစီမှာပါ။အဲ့ဒီနှာခေါင်းစည်းကအပေါက်လေးဟာစပိန်ဘရိတ်လိုမျိုးကျိုးတစ်ချောင်းနဲ့ထိန်းချုပ်ရတာဖြစ်ပြီးတော့စားကန်ကြီးကြရင်ကျိုးနဲ့ထိန်းချုပ်ထားတဲ့လက်ကင်လေးကိုညှစ်လိုက်တဲ့အခါနှာခေါင်းစည်းကပွင့်သွားပြီးအစာအစာကိုပါဇက်ထဲထည့်လို့ရတာပါ။ FT Pass Company ကစီစဉ်တာဖြစ်ပြီးနောက်ကျရင်အစာအတော့ပါဇက်နာရောက်လာရင်နှာခေါင်းစည်းကိုအလိုလျောက်ပွင့်သွားအောင်စီစဉ်ပေးမှဖြစ်တယ်လို့လက်နဲ့ထိန်းချုပ်နိုင်အောင်လည်းစီစဉ်ပေးမယ်လို့ကုမ္ပဏီဒူးဥက္ကဋ္ဌကပြောပါတယ်။လောလောဆယ်မှာတော့အတုံးခဲတွေစားတောက်ရမှာအဆင်ပြေပေမဲ့လည်းရေခဲမုတ်လို့အနှစ်ရေများများပါတဲ့စားတောက်တွေစားတောက်ရမှာတော့ပေပွားကုန်မဲ့အလားအလာရှိပါတယ်။ဒီနှာခေါင်းစည်းပုံစံအတွက်ပတ်ပုံတင်ပြီးသားဖြစ်သလိုနှာခေါင်းစည်းတစ်ခုကိုအမေရိကန်ဒေါ်လာ85ပြားကနေ3ဒေါ်လာနီးပါးအထိဈေးသတ်မှတ်ရောင်းချဖို့လည်းစီစဉ်ထားပါတယ်။
ဒီဆိုင်နာတယောက်ဟာကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်သုံးတဲ့မျက်နှာအကာပလတ်စတစ်ကြားပေါ်မှာကာတွန်းဇက်ကောင်တွေ၊ရုပ်ရှင်ဇက်ကောင်တွေကိုရေးဆွဲဖန်တီးနေပါတယ်။သူဖန်တီးတဲ့မျက်နှာကပလတ်စတစ်ကြားတွေရောင်းရလွန်တဲ့အတွက်နောက်မှလည်းဒါနဲ့ပဲဆက်ပြီးအလုပ်အကိုင်အသက်မွေးဖို့ရည်ရထားတယ်လို့ဒီဆိုင်နာမေဆတီလတ်ကပြောပါတယ်။ Star Wars ရုပ်ရှင်ဇက်ကားတွေကဒါသ်ဗေးဒါဇက်ကောင်ပုံစံStorm Troopers ပုံစံနဲ့ Time Bomb မိနေရဲကဟန်နုမန်နဲ့သူ့ရဲ့တိုင်ပဲလူဆိုးစက်ကောင်ပုံစံတွေကိုဖန်တီးခဲ့တာပါ။သူ့မျက်နှာဖုံးတစ်ခုကို Time Bomb ငွေ180အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာနီးပါးနဲ့ရောင်းချတာဖြစ်ပြီးမေလလောက်ကစလို့အခုဆိုရင်900ကျော်ရောင်းချခဲ့ပြီလို့ပြောပါတယ
်။ဆက်သမရနိုင်ငံကသူ့ဒေသနာပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာရင်ငုတ်တဲ့မျက်မှန်တွေကိုရန်နဖုံးအကာအဖြစ်သုံးလို့ရအောင်တီထွင်ဖန်တီးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နှာခေါင်းစည်းရန်နဖုံးတွေရှားပါနေချိန်မှာအကုန်ကြတက်တာတဲ့ရင်ငုတ်မျက်နှဖုံးတွေကိုစစ်သုံးအဆင့်မြင့်ဆုံးစကားတက်ဆင်ပြီးရန်နဖုံးအကာအဖြစ်သုံးလို့ရအောင်ဖန်တီးခဲ့ကြတာပါ။ချက်နီးပညာတက္ကသိုလ်ကကျောင်းသားတွေကတီထွင်ခဲ့တာဖြစ်ပြီးတော့ဒီရင်ငုတ်မျက်နှဖုံးကအမေရိကန်ဒေါ်လာ24ဒေါ်လာလောက်ပဲကျတင်တာဖြစ်ပါတယ်။လူရည်10တန်းကျော်ရှိတဲ့ချက်သမရနိုင်ငံမှာနှာခေါင်းစည်းမျက်နှာဖုံးတွေအလုံးလောက်ရဖို့အခက်အခဲဖြစ်နေတာပါဒီအတွက်ဒီထွင်သူတွေအဖွဲ့ကပြီးခဲ့တဲ့အပတ်အတွင်းမျက်နှာဖုံး2200ကိုပြောင်းလဲတီထွင်ခဲ့ပြီးတော့လာမယ့်သတင်းပတ်တွေအတွင်း1000ကျော်ထုတ်လုပ်ပေးမယ်လို့အဖွဲ့ကောင်းဆောင်ကပြောပါတယ
်တကယ်လို့ရင်ကတီထွင်ဖန်တီးသူလူပညာရှင်တယောက်ကတော့ကိုရိုနာဗိုင်းရပ်စ်ရံကကာကွယ်ဖို့ခြေလန်ခောက်ဆွဲပြုတ်ပုံစံလုပ်ထားတဲ့နှာခေါင်းစည်းတစ်ခုကိုတီထွင်လိုက်ပါတယ်။အစပိုင်းတုန်းကတော့တာကာဟီရိုရှိဘာတာဟာဒီရမျက်ခောက်ဆွဲပြုတ်နှာခေါင်းစည်းကိုမြင့်မာမှာအခိုးနှိုက်စေဖို့အတွက်ကြိုးစားတီထွင်ခဲ့တာဖြစ်ပေမဲ့အဲ့ဒါကမဖြစ်နိုင်မှန်းသဘောပေါက်သွားခဲ့ပါတယ်။ဒါကြောင့်ခုလိုခောက်ဆွဲစားတဲ့အခါမှာရင်းငွေ့ရိုက်တလိုမျိုးဖြစ်တဲ့ခောက်ဆွဲပြုတ်နှာခေါင်းစည်းကိုတီထွင်လိုက်ကြပါတကယ်ကြေရာမြန်ခောက်ဆွဲပြုတ်စားတဲ့အခါမှာထည့်ရတဲ့ပစ္စည်းမျိုးစုံကိုပါဝင်အောင်ဖန်တီးထားပြီးအားလုံးကိုရှင်းလင်းပြုလုပ်ထားပါတယ်။ထားပြင်ခောက်ဆွဲပကံလုံးကိုဂွန်းတွေနဲ့ဖြည့်ထားပြီးအယုတ်တစ်ခုလောက်အလေးချိန်ရှိတာဖြစ်ပြီးတော့ဝေးရတာတော့တက်တောင်တက်တာမရှိဘူးလို့ရှိသားတာကပြောပါတယ်။ဒါပေမဲ့သူ့နှာခေါင်းစည်းကိုလူတွေကြည့်ပြီးအနည်းငယ်ပြုံးသွားတယ်ဆိုရင်တော့သူ့တီထွင်ရချို့နဲ့ပါတယ်လို့ရှိသားတာကပြောပါတယ
်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကစံသားဆရာတယောက်ကတော့ရောဂါပိုးမကူးအောင်ပလတ်စတစ်ပလင်းနှာခေါင်းစည်းတစ်မျိုးတီထွင်ပြီးအသုံးပြုနေပါတယ်။စံသားဆရာရန်ကွမ်းယူဟာသူ့အလုပ်တွေပြန်ဆရလို့ဝမ်းသာပေမဲ့လည်းရောဂါကူးခံရမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေသေးပါ။သူ့ဖောက်တယ်ရရောသူ့ပါ။ဘေးကင်းလုံခြုံစေဖို့ပိုက်တက်ထားတဲ့ပလတ်စတစ်ဘူးဂွန်တစ်ခုကိုတီထွင်ပြီးသူ့မျက်နှာနဲ့နှာခေါင်းကိုအုပ်ထားပါတယ်။ပိုက်ကောင်းကိုလည်းအနောက်ဘက်ကိုလှည့်ထားပြီးအဝကိုလည်းအဝတ်စနဲ့ပိတ်ထားတဲ့အတွက်တဲ့ဒွေးစားတွေနဲ့ယောဂပိုးမွှားတွေဝင်ရောက်တာကိုကာကွယ်နိုင်ပါတယ်။တရုတ်ပြည်မှာယောဂကူးစက်မှုရော့ကျသွားပြီးတဲ့နောက်အသွာအလာကန့်သတ်မှုတွေကိုလျှော့ချပြီးဆိုင်တွေကိုပြန်ဖွင့်ခွင့်ပေးခဲ့တာပါ
။ COVID ကကြောင့်လိုအပ်တဲ့နှာခေါင်းစည်းဖက်ရှင်တွေပါ။ဘလို့အစင်ဘလို့ဒီဇိုင်းနဲ့တုံတုံနှာခေါင်းစည်းတော့တထားကြဖို့လိုပါတယ်နော်။ဒီလိုမျိုးကူးစက်ကပီးကြီးစားရတယ်၊စီးပွားရေးဆုံးရှုံးမှုတွေလည်းတတိကြီးလိုက်လာခဲ့ရသလိုဒီအခြေအနေပေါ်မူတည်ပြီးတော့စီးပွားရေးစိတ်ကူးတည်တည်လည်းပေါ်လာခဲ့ပါတယ်။
နယ်သာလန်နဲ့ရ
ြန်မာ20မြေဥရာသီရောက်ပြီဆိုရင်ကျွလက်တန်းပွဲတော်ကျင်းပနေတာဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဒီနှစ်မှာတော့နိုင်ငံရဲ့အမျိုးသားထိမ့်မှတ်ပန်းဖြစ်တဲ့ကျွလက်ပန်းတွေအပါအဝင်တခြားပန်းတွေကိုတန်နဲ့ချီဖြည့်ဆည်းပြစ်နေရပါတယ်။နေ့စဉ်ပန်းတွေတန်နဲ့ချီဖြည့်ဆည်းပြစ်နေရပြီးတနင်္ဂနွေလုံးစိုက်ပျိုးချုပ်လုပ်မှုရဲ့90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ရှိမယ်လို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းကပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဥရောပတိုက်တစ်ခုလုံးမှာပန်းဝင်နေသူမရှိတော့တာကြောင့်အခုလိုဖျက်ဆီးပြစ်နေရတာပါ။ပန်းတွေကိုလေလံပြစ်တဲ့နေရာတွေမှာပဲဖျက်ဆီးနေတာဖြစ်ပြီးလေလံပွဲလုပ်ခဲ့တဲ့နှစ်တရာကျော်အထွေမှာအခုလိုဖျက်ဆီးရတာပထမဦးဆုံးပဲလို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းပြောဝင်ရကပြောပါရယ်။ပန်းဆိုင်ပြိုးသူတွေကိုအစိုးရကအကူအညီပေးလိမ့်မယ်လို့မျှော်လင့်နေပြီးတော့အစိုးရအကူအညီဒါမရရင်တော့အားလုံးဒီပါဒေဝါလီလူမွေးစင်းခံရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုနေကြပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာတော့အရက်ပါတစ်ခုကကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ဖိစီးတာတွေဖြေပြောင်းနိုင်ဖို့အတွက်ကောက်တေးတစ်မျိုးကြီးထွင်ရောင်းချနေပါတယ်အယောင်တောက်နဲ့ဒီကောက်တေးကိုလည်းကိုရိုနာဗိုင်းရပ်စ်ကိုအစွဲပြူပြီးကိုရိုနာဗိုင်းရပ်စ်လို့နာမည်ပေးထားပါတယ်မော်စကိုမြို့ကရက်ဗက်ကာအရက်ဘားမှာရနိုင်တဲ့ဒီကောက်တေးကိုဖန်ကွက်ထဲထည့်ထားတဲ့ဆေးထိုးအပ်နှစ်ချောင်းနဲ့ဖန်တီးထားတာပါဆေးထိုးအပ်တစ်ချောင်းကအစိမ်းအောင်ဖြစ်ပြီးဗိုင်းရပ်စ်ပိုးကိုကိုစားပြုပါတယ်နောက်တစ်ချောင်းကတော့ဖြည့်ဆေးအနီအောင်ဖြစ်ပါတယ်ဒီကောက်တေးအရက်ထဲမှာဘာရီပါတယ်လဲဆိုတာကိုတော့ဘားဆိုင်မန်နေဂျာကဖြေကြားဖို့ညင်းဆိုပြီးတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာတာကိုကြောက်ရွံ့ထိတ်လန့်မှုပြည့်ရော့စေဖို့ဖြစ်တယ်လို့ပြောပါတယ်ကိုရိုနာကမ္ဘာကပ်ရောဂါရင်ဆိုင်နေရတဲ့အီရန်နိုင်ငံကပန်းဆိုင်တစ်ခုဟာပန်းလှချင်းတွေထဲမှာလက်သန့်ဆေးရည်တွေပိုးသက်ဆေးတွေလက်အိတ်တွေနှာခေါင်းဆေးတွေထည့်သွင်းရောင်းချနေပါတယ်ဗိုက်ဂရမ်မျိုးအခြေဆိုင်ပန်းလှပညာရှင်အဘီဟတ်မိုဟာမက်ဟာသူ့အမေကလက်သန့်ဆေးရည်တွေပိုးသက်ဆေးတွေဝယ်ခိုင်းရာကနေအခုလိုအကြံဉာဏ်ရသွားတာပါအမေအတွက်လိုအပ်တာတွေပေးမယ်ဆိုတဲ့စိတ်ကူးနဲ့အခုလိုနှင်းစီပန်းချင်းထဲမှာဆေးဘူးတွေကိုထည့်ပေးခဲ့တာပါသူ့ဖန်တီးမှုလေးကို Facebook ပေါ်တင်လိုက်ပြီးတဲ့နောက်မိတ်ဆွေတွေကလည်းသဘောကျနှစ်သက်တဲ့အတွက်ဝယ်ယူအားပေးမှုတွေရှိနေပါတယ်ဤဘက်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း120ကျော်ရှိနေပြီးလူစုလူဝေးလှုပ်တာအလုံးကိုပိတ်ပင်ထားပါတယ်ဗိုင်းရပ်စ်ကူးစက်မှုအဓိကဖြစ်ခဲ့တဲ့နိုင်ငံ73ခုကလာရောက်လဲပတ်တာတွေကိုလည်းတားမြစ်ထားပြီးတော့အီရန်တရုတ်တောင်ကိုရီးယားအီတလီဂျပန်ထိုင်းစင်ကာပူကူဝိတ်နဲ့ဘာရိန်းနိုင်ငံတွေကပြန်လာတဲ့ဤဘက်နိုင်ငံသားတွေကိုလည်း14ရက်ကိုဘာသာကိုအိမ်မှာပဲနေဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာဤဘက်နိုင်ငံနာဂျက်မျိုးအခြေဆိုင်ကိမုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပေါ်အသားဆင်ထားတဲ့ကိမုတ်လေးတွေပြုလုပ်ရောင်းချနေပါတယ်အလီမိုဟာမက်ပိုင်နဲ့ဒီကိမုတ်ဆိုင်ဟာကိုရိုနာကပ်ရောဂါကြီးစကြတဲ့ကသူတို့ရဲ့ကိမုတ်တွေကိုအခုလိုအသွင်ပြောင်းရောင်းချခဲ့တာပါကိမုတ်တွေမှာဗိုင်းရပ်စ်ပုံလေးတွေအပြင်နှာခေါင်းဆီးအကာနဲ့လူသုံးများတဲ့ဓာတ်တော်လိုပိုးသက်ဆေးဘူးပုံစံလေးတွေကိုပါထည့်သွင်းဖန်တီးခဲ့တာပါဤဝက်နိုင်ငံမှာအသွားအလာကန့်သက်ထားတာတွေကိုဧပြီလ21ရက်နေ့ကဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းသူ့ဆိုင်မှာကိုရိုနာဗိုင်းရပ်စ်ပုံပြုတ်လုထားတဲ့ကိမုတ်လေးတွေရောင်းအပ်တက်လာပါတယ်မွေးနေ့ပွဲကျင်းပသူတွေဆိုရင်လည်းခါတိုင်းလိုကြီးကြီးကျယ်ကျယ်လှုပ်တာမျိုးမဟုတ်ပဲမိသားစုတွေကြီးပဲစုဆောင်ကျင်းပခဲ့တာပ
ါ2020ခုနှစ်ရဲ့ COVID-19 ကပ်ဘေးဆူကြီးကလူတွေရဲ့နေထိုင်ရှင်းတန်းနေထိုင်ပုံမူရောဘလို့ပြောင်းလဲပြီးလဲကြည့်ရအောင်ပါအဝေးကပဲအော်ဟစ်နှုတ်ဆက်ရတဲ့မွေးနေ့ပွဲလို့လဟာပြင်းစာတင်ကန်းလို့ဖန်လောင်းရင်စားတောက်ဆိုင်လို့ထူးထူးခြားခြားအနေထားတွေကအားလုံးအတွက်မထူးဆန်းတဲ့ကိစ္စတွေဖြစ်လာခဲ့ပါတယ်
နေကပြည်တော်စီလူဝီဆီယနာတီနဲ့ဗက်တန်ဟူချ်မျိုးကထူးခြားတဲ့မူနီကွဲသူကြောင့်ဖြစ်ပြပါမယ်။အသက်90ပြည့်ကိုရီးယားစစ်ပြန်ကြီးနာမွန်သိန်းစီရဲ့မူနီပွဲကိုသူရဲ့မိသားစုတွေကအိရှိကိုကားဝင်နဲ့လာပြီးလက်ပြနှုတ်ဆက်ဆုတောင်းပေးကြတာပါ။သူကတော့အိရှိမှာထိုင်နေပြီးသူရဲ့မြေမာလေးဖြစ်သူကဒီလိုကားဝင်နဲ့စီတန်းလာနှုတ်ဆက်ကြတာကိုဗီဒီယိုရိုက်ပေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေအားလုံးနေအိမ်တွေထဲမှာပဲနေနေရတဲ့အချိန်အတိအကျမဟုတ်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးပိတ်ထားတဲ့အချိန်မှာအခုလိုကားတွေနဲ့ခက်ခွာခွာအဝေးကနေမွေးနွေပွဲလုပ်ပေးခဲ့ကြတာပါ။အ
ိန္ဒိယနိုင်ငံကက်ရှမီးယားဒေသကအင်တာနက်မရတဲ့စာသင်ကျောင်းတွေမှာကျောင်းသားတွေဟာအပြင်ဘက်မြက်ခင်းပြင်မှာစာသင်နေကြပါတယ်။ကျောင်းပိတ်ထားခဲ့တဲ့ကာလတွေအတွက်ပါသင်ခန်းစာတွေကိုပြန်လိုက်သင်နေကြရတာပါ။ကလေးတွေတယောက်နဲ့တယောက်ခက်ခွာခွာရှိစေဖို့မြေပြင်ပေါ်မှာ4000ကျပ်လေးတွေဆွဲထားပြီးစာသင်ပေးနေကြတာပါ အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ဖို့အတွက်ကျောင်းတွေကိုပိတ်ထားပြီးအွန်လိုင်းကနေပညာသင်ကြားရေးကိုလုံးဆောင်နေတာပါဒါပေမဲ့အင်တာနက်နဲ့ကွန်ပျူတာလိုလျှက်စစ်ပစ္စည်းတွေမတက်နိုင်တဲ့ဆင်းရဲတဲ့မိသားစုတွေအတွက်ကတော့အွန်လိုင်းပညာသင်ကြားရေးကမဖြစ်နိုင်ပါဘူးအိန္ဒိယနိုင်ငံကဂျမူးနဲ့ကက်ရှမီးယားဒေသဟာဝေးလံခေါင်းတည်ပြီးအင်တာနက်လည်းမရတဲ့အတွက်ကလေးတွေဟာအခုလိုစာသင်ခန်းအပြင်မှာပဲစာသင်ကြရတာပါမနေ့ကလည်းဒီဒေသနှစ်ခုကိုနှစ်ချမ်းပိုင်းပြီးဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့အပြင်အထူးအခွင့်အရေးတွေကိုလည်းရုပ်သိမ်းလိုက်တဲ့အတွက်ကလေးတွေပညာသင်ကြားရေးရပ်တန့်ခဲ့ရဘူးပါတယ်ခင်ဗျာ
ကျင့်သယောဂကာလအတွင်းလူတွေခက်ခွာသွားနေပြီးစားတောက်ဆိုင်မှာညစာထိုင်စားနေလို့နေဒါလန်နိုင်ငံကစားတောက်ဆိုင်တစ်ခုဟာလူနှစ်ယောက်ထိုင်လို့ရတဲ့ဖမ်းလို့အိမ်လေးတွေကိုဖမ်းတီးလိုက်ပါတယ်။အပြင်ဘက်မြေကမ်းလေးမှာစတိုင်ကျကျညစာထိုင်စားလို့ရအောင်တီထွင်ချရလဲဖြစ်ပါတယ်။စပွဲထိုးတွေကလက်အိတ်တွေမျက်နှာဖုံးကာရံတွေကိုဝတ်ဆင်ထားပြီးတော့ဟင်းပွဲတွေချပေးတဲ့အခါမှာလည်းဗုဒ္ဓရှိကြီးတွေကိုတုံးပြီးအဝေးကနေပဲဟင်းပွဲချပေးနိုင်အောင်စီစဉ်ထားတာပါ။ဒီတန်စားတော့ဆိုင်ဟာလောလောဆယ်မှာတော့မိသားစုတွေမိဆွေတငယ်ချင်းတွေနဲ့အရင်ဆုံးအမီးတဘောမျိုးစမ်းကြည့်နိုင်ပါတယ်။တခြားဖန်လုပ်အိမ်လုပ်ငန်းလိုနာမည်ပေးချပြီးတော့စားသုံးသူတွေအဆင်ပြေပြေနဲ့ဘေးကင်းစေဖို့တန်ရှိဘယ်လိုလုပ်မလဲဝန်ဆောင်မှုဘယ်လိုပေးမလဲစရာတွေကိုသိယူနေကြပါတယ်လို့ဒီစားတော့ဆိုင်ကိုဦးဆောင်သူတူကပြောပါတယ်။နေတဲ့နေ့ကမှစားတော့ဆိုင်တွေကိုပါဆယ်ပဲရောင်းချခွင့်ပေးထားတာဖြစ်ပြီးလူတွေကိုခက်ခွက်ခွာနေခိုင်းတဲ့စီကံအတိုင်းသာဆိုင်တွေကိုပြန်ဖွင့်ရရင်တော့သူတို့အရှုံးပေါ်လိမ့်မယ်လို့နယ်သာလန်စားတောက်ဆိုင်အတင်းကပြောပါတယ်ရှင
်ကိုရိုနာကပ်ရောဂါကာလအတွင်းအသုံးဝင်မဲ့နှမျိုးသုံးလို့ရတဲ့ခေါင်းတလာဆေးရုံကရင်တစ်မျိုးကိုကိုလံဘီယာနိုင်ငံကစီးပွားရေးသမားတစ်ယောက်ကတီထွင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူတွေရဲ့ရုပ်အလောင်းတွေအီကွေဒေါ်နိုင်ငံကအကြီးဆုံးမြို့လမ်းမတွေပေါ်မှာပုံနေတာကိုထိတ်လန့်စရာတွေ့မြင်ရပြီးတဲ့နောက်အိန္ဒိချင်းကိုလံဘီယာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ရိုဂျော့ဖ်ဂိုမက်စ်ကအခုလိုဆေးရုံကရင်ကနေခေါင်းတလာအဖြစ်ပြောင်းနိုင်တဲ့တူးဝင်ဝမ်းဆေးရုံကရင်ကိုတည်ထွင်လိုက်တာပါဒီကရင်ကိုစက်ကူဂတ်ထူပြားတွေနဲ့ပြုလုပ်ထားပြီးတော့ဘေးဘက်မှာတန်လျက်ရန်တွေတက်ဆင်ထားသလိုပရိပါတဲ့ဘိန်းကိုလည်းတက်ဆင်ထားတာကြောင့်လူနာကိုထိုင်လျက်အနေအထားအထိထောင်မှတ်ပေးနိုင်ပါတယ်ဒီကရင်ဟာပေါင်330အထိတည်ဆောင်နိုင်ပြီးတော့အလွယ်တကူမြေဩဇာဖြစ်သွားနိုင်တဲ့ပစ္စည်းတွေနဲ့ပြုလုပ်ထားတာပါဒီအတွက်ကုန်ကြဈေးကတော့အမေရိကန်ဒေါ်လာ62ဒေါ်လာကနေ132ဒေါ်လာပဲကျတင်တယ်လို့ Gomez ကပြောပါတယ်ဆေးရုံကရင်ကနေခေါင်းတလာအဖြစ်ချက်ချင်းပုံစံပြောင်းနိုင်တဲ့အတွက်လဲတိတ်ဆုံးသွားတဲ့သူကနေယောဂကူးစက်နှုံးကိုလျှော့ချပေးနိုင်တယ်လို့လည်းသူကပြောပါတယ
်အင်းရနိုင်ငံမှာတော့တတိယသမီးတယောက်ဟာကိုရိုနာဗိုင်းရပ်စ်ရှိသေးတွေ့ရှိခဲ့ပေမဲ့လို့PPE သူ့ရဲ့အကာအကွယ်ဝတ်စုံကိုဝတ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။ဒီနေ့ကနိုင်ငံအနောက်ပိုင်းဝက်ချစ်စတန်ပြည်နယ်ကသူတို့သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။တပင်းနဲ့သူတို့သားနဲ့အဖေဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝတ်စုံလေးနဲ့လိုက်လာပြီးလူအနည်းငယ်နဲ့ပဲမင်္ဂလာပွဲကိုအကျဉ်းချုပ်ခဲ့ပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးစက်ခံခဲ့တာကိုသိခဲ့ရပြီးခြေရာခံလိုက်တာမှာသူတို့သမီးနဲ့မြမဖြစ်သူလဲပူကူဆက်ခံခဲ့ရတာဖြစ်ပါတယ်မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆေးရုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာကျင်းပခဲ့တာပါဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုံကြီးပဲ PPE ဝတ်စုံတွေဝတ်ပြီးပေါင်းခဲ့ကြပါတယ်ရှင
်ဒိမတ်နိုင်ငံတလိတ်ဆိုင်ရုံတစ်ခုမှာတော့ Christmas ဘိုးဘိုးကြီး Santa Claus အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖန်လုံးထဲကနေနှုတ်ဆက်ခဲ့ပါတယ်ဒိမတ်နိုင်ငံမြောက်ပိုင်းအယ်ဘော့တလိတ်ဆိုင်ရုံမှာခရစ်စမတ်ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါဒါပေမဲ့လည်းကပ်ရောဂါကြောင့်စန်တာဘိုဘိုကြီးအနေနဲ့ကလေးတွေကိုတွေ့ဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီးလန်းကိုဖန်တီးထားရတာပါတလိတ်ဆိုင်ရုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန်တာဘိုဘိုကိုနှုတ်ဆက်ကြရမှာပါခင်ဗျာ
ကိုဗစ်တင်ဖို့ခရစ်စမတ်ဘိုဘိုစန်တာကလော့စ်လည်းမလွတ်မြောက်နိုင်တဲ့ပုံမှာနော်ဘာပဲဖြစ်ဖြစ်လူသားတွေရဲ့ခန္ဓာရည်စွမ်းနဲ့ဒီဖြစ်ရဆိုကြီးကမကြခင်လွန်မြောက်နိုင်တော့မှာပါဒီကြားထဲမှာတော့ဒိဋ္ဌာရစ်တဲ့ဆန်နမူနာကောင်းတဲ့ Christmas ဖို့လို့တခုရေးတာဝန်ယူမှုတွေနဲ့နှစ်သက်ရဲ့နေ့သက်တွေကိုမျှော်လင့်ချက်ဖြစ်နေကြော်ဖြတ်ရအောင်ပါလို့ကျွန်မဧသနာချင်းကိုငင်းမြတ်နဲ့မက်ခင်ချီထွေးတို့ကဆုတောင်းပေးကြပါတယ်ပျော်ရွှင်စရာ Christmas အခါတည်းများနဲ့မင်္ဂလာနှစ်သက်ဖြစ်ပါစေရှင်
ရီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ဗျာကတင်ဆက်ပေးပါမယ်။ဒီနှစ်2020ခုနှစ်အတွင်းကမ္ဘာကျွမ်းဖန်ဆီးထင်းထင်းခံရတဲ့အမျိုးသမီးသတင်းတာဥယီဟာအရင်နှစ်ခါတည်း35ရာခိုင်နှုန်းတိုးလာတယ်လို့နှင်းစီမထားသတင်းတောင်များအဖွဲ့ ISF ကပြောပါရယ်။သတင်းမီဒီယာအလို့ဟာအနေများတဲ့အလို့တခုအဖြစ်ဆက်ပြီးတော့ရှိနေတဲ့ဆိုတော့ကမ္ဘာတစ်ဝန်းသတင်းသမားတွေကြုံတွေ့ရတဲ့ချင်းချောက်တိုက်ခိုက်ခံရမှုတွေမတရားဖမ်းဆီးထိန်းသိမ်းခံရမှုတွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်တဲ့ ISF အဖွဲ့ရဲ့2020ခုနှစ်အတွက်အစဉ်ကစားမှဖော်ပြထားပါရယ်။မြန်မာနိုင်ငံမှာရောအမျိုးသမီးသတင်းတောက်တွေချင်းချောက်တိုက်ခိုက်ခံရတာဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေတွေရှိနေပါလား2020ခုနှစ်အတွင်းမြန်မာမျိုးသမီးတင်းတောက်တွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေရုန်းကန်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းစာမျိုးသမီးကဏ္ဍမှာစစ်ဆေးတင်ဆက်ထားပါရခြင်ခုနှစ်ဟာမြန်မာနိုင်ငံကတင်းသမားတွေအထူးသဖြင့်အမျိုးသမီးတင်းသမားတွေအတွက်ခက်ခဲတဲ့နှစ်တစ်နှစ်ပါပဲလို့ကိုရင်ကလည်းတင်းသမားတယောက်လည်းဖြစ်နောက်လက်ရှိ Internews အဖွဲ့မှာသတင်းမီဒီယာတင်ဆက်မှုပို့ချပေးနေပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တယောက်လည်းဖြစ်တဲ့မဝင်မသိန်းကပြောပါရစေ
။ဒီနှစ်ကအဝါပေါ့ဒီ2020ကကျွန်တော်တို့ကိုဗစ်ဖြစ်တယ်နောက်တော့ယူကောက်ဖြစ်တယ်အဲ့ဒါအပြင်ကျွန်တော်ဒီနိုင်ငံမှာပြည်ပခါရီပေါ့နော်အဓိကဒီစိုက်ပွဲကြီးပုံပြီးဒီ2020ကပြင်ရတယ်ပေါ့နော်အဓိကတော့ပြည်ပခါရီပေါ့နော်ပြည်ပခါရီတမရှိရရှမ်းနာတမရှိရပေါ့အဲ့အချီပုံကူကြတယ်မှာရေနောက်တင်းသမားရဲ့တင်းရပိုင်ခွင့်ရောတင်းလက်လက်ခွင့်ရောတင်းသမားရဲ့လုံခြုံရေးပါဆက်ပြီးတော့ပုံပြီးဖြိခိုက်လာတယ်ပေါ့နော်အဲ့အဖြစ်တမဖြစ်တဲ့နောက်တော့စီးပွားရအောင်လုံခြုံရေးအရာပုံပြီးဖြိခိုက်တဲ့အဖြစ်တမတွေကျွန်တော်အနေနဲ့ပေါ့နော်ပြီးတတ်ချင်ပါတယ်
မြန်မာပါဝင်ကဘာတွင်းမှာချင်းချောက်တိုက်ခိုက်ခံရတဲ့ဒါမှမဟုတ်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမားတွေယာနဲ့ချီရှိနေဆဲဖြစ်ပြီးသတင်းမီဒီယာအလို့ဟာအန္တရာယ်များတဲ့အလို့တစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေတယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကပြောပါရယ်သူတို့ရဲ့အလို့ကြောင့်အသက်ခံရတဲ့သတင်းသမားအရေအတွက်ဟာဒီ2020ခုနှစ်အတွင်းနှစ်ဆထိုးလာတယ်လို့သတင်းတောင်များကာကွယ်ပေးရေးအဖွဲ့ CPJ ကမကြာခင်ရက်ပိုင်းတုန်းကထုတ်ပြန်တဲ့အစဉ်ကစားမှာဖော်ပြထားပါရယ်အလားတူနေစီမထားတဲ့တောင်များအဖွဲ့ ISF ရဲ့နှစ်ပတ်လည်အစဉ်ကစားမှာလည်းဒီနှစ်အတွင်းကမ္ဘာတဝန်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား389ယောက်ရှိပြီး94ယောက်ကတရားခဏ်တွေအဖြစ်ဖမ်းဆီးခေါ်ဆောင်လာခံရပြီး၄ဦးကတော့ပျောက်ဆုံးနေလို့ဖော်ပြထားပါရယ်ဒီလိုဖမ်းဆီးထိန်းသိမ်းခံရတာချင်းချောက်တိုက်ခိုက်ခံရတာတွေကိုကြုံရတဲ့အချိန်မှာအမျိုးသမီးသတင်းသမားတွေလည်းပါပါရယ်ဒီနှစ်အတွင်းအမျိုးသမီးတင်းသမားတွေမတရားဖမ်းဆီးခံရတဲ့အရေးအချက်ဟာအရင်နှစ်ကထက်တောင်35ရာခိုင်နှုန်းကျိုးလာတယ်လို့ ISF အဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကအမျိုးသမီးတင်းတောက်တွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်လို့တော့မဝေမသိန်းကအခုလိုပြောပြပါတယ်။
မယ်ပါပိုင်းကာလာလောက်မှာပဲဟိုဒီမျိုးသမီးတမားနဲ့တူပေါ့နော်ဒီဂျီအေတင်းမှုခံလာရတယ်ခံလာရင်တော့အပြင်နောက်ထပ်ဒီအခရီးမှုတွေပို့ပြီးတော့ခေါ်ထုတ်လာတဲ့အခါမှာဒီတင်သားရုံးမှုတော့ပြင်းထန်ရတဲ့တင်သားမားကအထက်မှာအမျိုးသမီးတွေပါပါတယ်အဲ့ဒါမျိုးကိုလူမျိုးတွေမှာအဲ့ရခံမှုကြီးစားရတဲ့ပေါ့နော်ဒီဒီကနေပြီးတော့ပြန်ပြီးတော့ရေရေကန်းကန်းသာဆွဲကြရတယ်ခံမှုတွေအစီတင်သားတွေဆက်မှန်းမင်းကိုချောင်းနဲ့ကန်တာမျိုးတွေတော့ဥပမာတရားရုံးထုတ်တဲ့အခါမှာတင်သားတွေမလို့ချိန်ထောက်တာမျိုးလေပေါ့နော်ဒါတွေကဒီဒီနှစ်ပိုင်းမှာတရားရေးဘက်ကလုံဆောင်ပါတယ်အဲ့ဒါနောက်တော့တချို့ဒီခေါ်ထုတ်အရေးကြီးဆောင်ရွက်တာညားလာတယ်အဲ့ဒါအဲ့ဒါတွေပေါ့ပုံမှန်ကညားတော့အတင်းဆက်လက်ရည်ကျွန်တော်ပတင်းသမားတွေအတွက်ပုံပြီးဆက်ခေါ်မြည်ကြည့်ပါတယ်ပုံပြီးချိန်ထောက်ခံရမြည်ကြည့်ပါတယ်ပတင်းသမားရဲ့လုံခြုံရေးကပုံပြီးတော့ပေါ့နော်ဖြိခိုက်လာတယ်မတော်အနာဘောင်တဲ့ဒီမှာတော့ဒီပတင်းရောက်ရတဲ့အခါမှာဥမာရေစခန်းလိုမျိုးရနေမှာဆိုရင်ပတင်းတော့ရတဲ့အခါမှာဒီအတွေ့အကြုံနေသေးတယ်မြင်နေသေးတယ်အမျိုးသမီးပတင်းပေါက်တွေဆိုရင်ပတင်းရဲ့ပေါ့နော်စိတ်ပိုင်းဆိုင်ရာတော့မဟုတ်ဘူးလို့ရေပိုင်းဆိုင်ရာမြေအများကြီးမှာမောင်းလိုက်တာမျိုးထားမို့ဒီမျိုးစီမှာအချက်တကွဲဖြစ်အောင်ဆက်ရစီအောင်ပုံပေါ်မျိုးနဲ့ပြောကြည့်အမျိုးမျိုးကိုပြင်ပြရတဲ့အမျိုးသမီးပတင်းသမားတွေရှိတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အရက်သားဆွေရလက်ထက်မှာ သတင်းလွှင့်လက်ခွင့်မြုံမန်းတလောက်မတူးတက်ခဲ့တဲ့အပြင်အာဏာပိုင်ဖွဲ့စည်းပြီးကိုဝေဖန်ရေးသားတဲ့သတင်းသမားတွေဖန်စီထိန်းသိမ်းအရေးယူခံရတဲ့အခြေအနေတွေပိုပြီးတော့များလာတယ်လို့သတင်းလွှင့်လက်ခွင့်တက်ကြွလှောက်ရှားသူတွေကဝေဖန်ထောက်ပြတာတွေရှိပါတယ်မြန်မာနိုင်ငံလိုသတင်းလွှင့်လက်ခွင့်အပြည့်အဝမရှိသေးတဲ့နိုင်ငံတွေနောက်လက်နက်ကိုင်ပိပခဒါမှမဟုတ်နိုင်ငံရေးတည်ငြိမ်မှုအားနည်းတဲ့နိုင်ငံတွေမှာသတင်းသမားတွေဟာချင်းချောက်နှောက်ယှက်တာတွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်ဆိုတာကိုသတင်းလွှင့်လက်ခွင့်ဆိုင်ရာသုတေသနအဖွဲ့ရဲ့လိလာချက်တွေမှလည်းတွေ့နိုင်ပါတယ်။သတင်းသမားတွေအနေနဲ့ဒီလိုချင်းချောက်နှောက်ယှက်ခံရတဲ့အခြေအနေတွေအပြင်ဒီနှစ်2020ပြည့်နှစ်အတွင်းမှာကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုလည်းကြုံရတဲ့အခါမှာရောဂါထင်းချုပ်ရေးကန့်သတ်ချက်တွေကြားမှာနောက်ထပ်စင်ခေါ်မှုတွေကိုကြုံတွေ့ရပြန်တယ်လို့မဝေမာတင်ကပြောပါတယ်
။ဒီလိုလက်ခွင့်နဲ့ပတ်သက်ပြီးကျွန်တော်ကဒီကိုဗစ်ကဆက်ပေါ်ပိုင်းမှာလည်းဖြစ်တယ်။အဲ့ဒီခြေကစပြီးတော့ကျွန်တော်ကတတိယ set information မှာတင်သမားတွေကဥပမာဥပဒေအရပေးထားတဲ့တင်အခွင့်အရေးမျိုးကိုပို့ပြီးဆုံးရှုံးသွား။အရင်ကရနေရမယ်။အရင်က 20% 30% မှာမရှိတဲ့အခြေအနေမျိုးပြီးတော့ပို့ပြီးစာဆင်းသွားတယ်။ဒီတင်ကိုအချိန်နဲ့တင်ကိုမှတ်မှန်တယ်အချက်လက်တွေဟိုရရှိပြီးတော့အခက်ကြီးပြဖြစ်သွားတယ်။နောက်တစ်ခုကရေကောက်ပေါ်ရေကောက်ပေါ်ရောက်လာတဲ့အခါမှာသက်ဆိုင်ရာအစိုးရဌာနတွေမှာပေါ့နော်သက်ဆိုင်ရာအစိုးရဌာနတွေပြန်ပြီးဒီကောက်ပေါ်ဝင်မှာဖြစ်တဲ့အတွက်ဒီဘက်ကိုအာရုံမထားတော့ဘူးပုံမှန်ပြန်ကြားမယ်ပထမဆက်လက်ပြီးအရင်သမားတွေပုံမှန်ပြန်ရမယ်ဟာတွေကိုအဲ့ဒါလေးဒီအိုက်တောင်းမှုပြတ်ဖက်ခဲ့တာကိုကျွန်တော်တို့သိရတယ
်ကိုဗစ် -19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့လူမှုစီးပွားဆိုင်ရာအချက်အသေးတွေနိုင်ငံတကာကြုံတွေ့လာရတာမှာဒီထဲမှာသတင်းသမားတွေလည်းဒီလိုအချက်အသေးကမလွတ်ပါဘူးကိုဗစ်ကာလအတွင်းအလုပ်ပြုတ်သွားကြတဲ့ဒါမှမဟုတ်ရင်လည်းအလုပ်ချိန်လျှော့ချခံရတဲ့သတင်းသမားတွေအများအပြားရှိနေတာပါဒီထဲမှာအမျိုးသမီးသတင်းသမားတွေဆိုရင်ပို့ပြီးတော့တိတိတသားထိခိုက်ခံစားရတယ်လို့မဝေမသိင်ကပြောပါတယ
်အမျိုးသမီးသတင်းသမားတွေမှာပို့ပြီးတော့အခက်ကြီးဖြစ်တယ်ဆိုတာအလုပ်ထုတ်ခံရလျှော့ခံရလာတာလျှော့ခံရအလုပ်ရမှာခံရအဲ့လိုကိစ္စတွေမှာဒီအမျိုးသမီးသတင်းသမားတွေကိုပုံမှန်ပါတယ်အမျိုးသမီးတွေပို့ပြီးထိခိုက်ခံစားရတဲ့အလုပ်လက်မဲ့ဖြစ်ရတယ်ဒါကြောင့်အလုပ်လာတာလျှော့ခံရတယ်နောက်တော့ကျွန်မတို့ဒီလိုကာလမှာ work from home ဖြစ်တဲ့အတွက်အမျိုးသမီးသတင်းသမားတွေကပို့ပြီးတော့စိတ်ပိုင်းဆိုင်ရာလေပိုင်းဆိုင်ရာထိခိုက်ခံစားမှုတွေပို့ပြီးကြုံတွေ့နေရတယ်သတင်းသမားတွေအားလုံးကကြုံတွေ့ရတယ်အဲ့ဒီချိန်မှာဒီအမျိုးသမီးတွေကတော့အဲ့ဒီတခြားမိသားစုတောင်းဝန်ကိုယ့်ရဲ့ကလေးတောင်းဝန်မှာပို့ပြီးတော့ဒီကာလမှာခက်ခဲနေတဲ့ဥပဒေတွေပို့ပြီးကြုံတွေ့လာရတယ်။ကျွန်တော်ဒီအလုံးချော့ခံရတဲ့အခါမှာတချို့ဒီမှာပေါင်းပြန်ကြရတာတော့ကလေးရှိတဲ့အမျိုးသမီးတွေပေါ့နော်အဲ့လိုမျိုးအမျိုးသမီးတွေကအလုံးဒီရမခံရတာအချော့ခံရတာလေအဲ့လိုမျိုးမှာပို့ပြီးတော့ဒီဥစားပေးလျှော့တဲ့အချိန်မှာပါသွားတဲ့ဟာမျိုးကျွန်တော်အမိကြားနေတာပေါ့မကြားသေးဘူးဆိုတော့အဲ့ကြတော့ဒီအမျိုးသမီးကပြန်ကြားရတယ်ပြီးလို့ကျွန်တော်ဒီမန်ဒေးကြီးချေပြီးတစ်ခါကနေနေတာဖြစ်ပြီးအဲ့ဒီမျိုးမှရှိတဲ့အမျိုးသမီးကချိန်ဆောက်ခံရတယ်ဟိုတိတ်ပြီးရမကြားခင်လည်းလည်းနှစ်ခါသုံးခါလောက်ကလည်းဒီချမ်းမြောက်တော့မှရှိတဲ့အမျိုးသမီးတစ်ပင်တော့ကိုယ်ပြတဲ့နဲ့ပတ်သက်ပြီးတော့ပတ်ဆိုင်ရတယ်ပေါ့နော်ဆန္ဒပိုင်းဖွဲ့စည်းပြီးသွားပြီးတော့တက်နေတဲ့အခါမှာချိန်ဆောက်ပြီးပြောဆိုရမျိုးရှိတယ်ပေါ့အဲ့လိုမျိုးဟာရတယ်ဒါအခုဒီချိန်မှာတော့မယ်မျိုးသမီးတင်သမားတွေဆိုရင်ပို့ပြီးတော့ဒီ community တွေမှာဖြစ်ပြီးဒီအဖွဲ့ကြီးတွေမှာဖြစ်ပြီးဒီတယောက်တည်းတင်သွားကြည့်မယ်ဆိုရင်ပို့ပြီးတော့ချင်းထောက်တာမျိုးပို့ပြီးတော့သူကလူချင်းသူချင်းမှာပြောဆိုတာမျိုးဆိုရင်ဒီမှာဆက်သွားအောင်ဆိုတဲ့ဟာမျိုးတွေနဲ့လောက်လာတာမျိုးချင်းကိုဒီနေ့ပိုင်းမှာတွေ့နေတာပေါ့နော်ဟုတ်ကဲ့
ဒီလိုတင်သမားတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေတင်ရယူခွင့်ကန့်သက်ခံရတဲ့အခြေအနေတွေကိုမကြခင်ဖွဲ့စည်းမဲ့အစိုးရတဲ့အနေနဲ့အသေးချာနားလည်ပြီးနိုင်ငံအတွင်းတင်လွတ်လပ်ခွင့်နဲ့တင်သမားတွေအပေါ်ကာကွယ်ပေးမှုတွေကိုအလေးပေးဆောင်ရွက်လာဖို့ကိုသတင်းသမားတွေကမျှော်လင့်နေကြတာပါ
။နောက်ဆိုရတဲ့မှာတော့ဟိုကကျွန်တော်တို့ဒီမီဒီယာလောကအတွက်မျှော်လင့်တာတော့ကျွန်တော်တို့သတင်းသမားတွေရပိုင်ခြင်းရှိတဲ့သတင်းရယူပိုင်ခြင်းပေါ့နော်။သတင်းရယူပိုင်ခြင်းတွေကိုကျွန်တော်တို့ကောက်ထည့်ထော်ပေးဖို့ပေါ့နော်။အခုလက်ရှိသတင်းမီဒီယာဥပဒေမှာတော့သတင်းသမားတွေရပိုင်ခြင်းနဲ့ပတ်သက်ပြီးတော့မတွေ့ဆုံဘူး။သတင်းသမားတွေရပိုင်ခြင်းကိုကျွန်တော်တို့အထူးအားဖြင့်ထော်ပေးခြင်းနဲ့နောက်တော့သတင်းသမားတွေကဒီသတင်းတွေကြည့်ပြီးအများပြည်သူကိုတန်ကြားလာဖြစ်တဲ့အများပြည်သူကိုအခြေအနေတည်းကြီးကြီးရဖြစ်တဲ့အတွက်အဲ့ဒီသဘောတဘာဝကိုပို့ပြီးတော့နားလည်ပြီးတော့ဌာနဆိုင်ရာအတိုင်းကသတင်းသမားတွေကိုအခြေအနေတည်းကြီးဖြေကြားနိုင်တဲ့ဒီလိုတွေပေါ့နော်စနစ်မျိုးစုံကိုအကောင့်ထဲထည့်ပေးပြခြင်းနဲ့နောက်တော့သက်ဆိုင်ရာပေါ်ရေးချုပ်ကွင်းတွေမောက်အစိုးရအသက်မှာပေးရင်လည်းအဲ့ဒီတွေကတကယ်ပြောရေးချုပ်ကွင်းရှိတဲ့သူတွေအဆက်လက်နဲ့တကွာပြောနိုင်စေနိုင်တယ်ဆိုပြီးအဲ့ဒီအမျိုးသမီးဖုံးကန်ပြီးတော့အဲ့ဒီငင်းဖြည့်သွားမှုတွေကိုအခြေအနေတည်းမျိုးပေါ့နော်အရေးပေါ်အခြေအနေမှာကျွန်တော်ချက်ချင်းဖြည့်သွားနိုင်တဲ့အခြေအနေတွေကိုပေါင်းထည့်ပတ်နိုင်တဲ့ဒီအခြေအနေတွေကိုကျွန်တော်တို့ညွှန်နေပါတယ်အဲ့ဒါမှလည်းဒီသတင်းသမားတွေရဲ့အရေးယူပုံစံအရေးလွတ်လပ်ခွင့်တွေအပြေအဝပေးမှာပဲကျွန်တော်တို့နိုင်ငံဒီလိုကိုရှိရလဲပို့ပြီးပြတတ်လာမှာပေါ့နော်တော့ဒီသတင်းသမားတွေရဲ့အပိုင်ကနေပြင်းထန်တဲ့အခွင့်အရေးသမားရဲ့လုံခြုံရေးတွေကိုအကာအကွယ်မပေးနိုင်တဲ့နဲ့အပြေအဝမပေးနိုင်တဲ့နဲ့ကျွန်တော်ကဒီဒီမိုကရေစီရှင်းတာနဲ့သတိဘူမိုကရေစီအကောင်မဆိုတာမဖြစ်နိုင်ပါဘူး။အဲဒါကျွန်တော်ကတော့အစိုးရတက်ကိုကျွန်တော်တို့ဒီမီဒီယာအတွက် တဲ့ရင်းမြတ်ကတရင်ရပိုင်ခွင့်မျိုးကိုအပြည့်ဝပြီးပြည်ပြင်းနဲ့ဒီတော့တရင်သမားရဲ့လုံခြုံမှုပေါ်မှာအပြည့်ဝအကာအကွယ်ပေးစီဖြစ်လာတယ်ရှင်
။နိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီစနစ်ခိုင်မာအကားမှုကိုတိုင်းကြတဲ့နေရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာရေးသားတင်ပြခွင့်တွေဘယ်လောက်ရှိသလဲဆိုတာကိုကြည့်ပြီးတော့သုံးသပ်လေ့ရှိကြပါရစေ။ဒီမိုကရေစီအတွင်ကူးပြရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလည်းသတင်းမီဒီယာလွတ်လပ်ခွင့်ခိုင်မာအကားလာအောင်ဒီကျွတ်လိုအပ်တဲ့ဥပဒေဆိုင်ရာပြင်ဆင်ပြောင်းလဲပြဋ္ဌာန်းမှုတွေနဲ့သတင်းလက်လက်ခွင့်ကိုမှန်မှန်ကန်ကန်ကာကွယ်မှုပေးနိုင်ဖို့အရေးကြီးပါတယ်။ဒါမှသာစီးပွားရေးအမှန်တကယ်လိုလားတဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်ကိုထိထိရောက်ရောက်အကောင်အထည်ဖော်နိုင်မှာဖြစ်တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာလေးညနာခွင့်ပြုပါရှင်။ဒီမှာဆက်ကြည့်ပါရှင်။
ဒါတူတာဆုံးလင်အမေရိကန်တခွင်အစီအစဉ်မှာရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကိုဗစ်ကာကွယ်ဆေးထိုးခဲ့တာ။နောက်ဒီကယ်လီဖိုးနီးယားပြည်နယ်ဆေးရုံတွေမှာလူနာနဲ့ဆေးရုံအရေးအတွက်မမျှမတဖြစ်လာမယ့်အရေး၊ကျန်းမာရေးဝန်ထမ်းတွေရဲ့စိုးရိမ်မှုတွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ဟာတနင်္လာနေ့ကCOVID-19 ကာကွယ်ဆေးထိုးခဲ့ပါတယ်။ကာကွယ်ဆေးပေးခြင်းနဲ့ဆိုရာအမေရိကန်ပြည်သူတွေလက်ခံလာဖို့အတွက်လည်းသူကာကွယ်ဆေးထိုးတာကိုရုတ်တန့်ကနေတိုက်ရိုက်ထုတ်လွှင့်ပြခဲ့ပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီကထုတ်လုပ်တဲ့ COVID ကာကွယ်ဆေးကိုမကြခင်သမ္မတဖြစ်လာရမယ့် Mr. Biden Delaware ပြည်နယ် New York မြို့ကဆေးရုံမှာထိုးခဲ့တာပါ။
What I want to say is we owe these folks an awful lot. The scientists and the people who
သိပ္ပံပညာရှင်တွေကာကွယ်ဆေးပေါ်ပေါအောင်ဝိုင်းဝန်းကြိုးပမ်းကြသူတွေကျန်းမာရေးဝန်ထမ်းတွေလူနာတွေကိုပြုစုကူတာပေးကြသူတွေသူတို့အားလုံးအပေါ်ကျေးဇူးတွေရှိပါတယ်ဖြစ်နိုင်မယ်ဆိုရင်ကျန်းမာရေးဝန်ထမ်းတွေဘလောက်အလုပ်များကြတယ်ဆိုတာကိုမြင်စေချင်ပါတယ်တကယ်ကိုလည်းကျေးဇူးတင်ပါတယ
်လက်ရှိဒုသမ္မတ Mike Pence အလုပ်တော်ဦးထမ်း Nancy Pelosi နဲ့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell အပါအဝင် American ခေါင်းဆောင်တို့ချို့လဲပြီးခဲ့တဲ့သတင်းပတ်ထဲမှာကာကွယ်ဆေးထိုးခဲ့ကြတာပါပြီးခဲ့တဲ့အောက်တိုဘာလတုန်းကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူကာကွယ်ဆေးထိုးမဲ့အကြောင်းပြောလာတာမရှိသေးပါဘူး။မစ္စတာဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ရဲ့ကိုဗစ်နဲ့ပတ်သက်တဲ့ဆောင်ရွက်ခဲ့မှုတွေအပေါ်လဲချီးကျူးပြောဆိုပါရယ
်။ I also think that it's worth saying that this is great hope.
Operation Warp Speed ကိုဗစ်ကာကွယ်ဆေးပူးပေါင်းဆောင်ရွက်မှုအစီအစဉ်အတွက်လည်းအစိုးရကိုကျေးဇူးတင်ပါရယ်။အခုလိုမျှော်လင့်ထားတဲ့အတိုင်းကာကွယ်ဆေးပေါ်လာတာကလည်းဝမ်းသာစရာပါ။ကာကွယ်ဆေးတွေလူတိုင်းထိုးလို့ရတဲ့အခါကာကွယ်ဆေးထိုးကြဖို့နှိုးဆော်တဲ့အနေနဲ့လည်းအခုလိုကာကွယ်ဆေးအထိုးခံတာပါ။ဒုတိယအကြိမ်ဆေးထပ်ထိုးဖို့အတွက်လည်းစောင့်နေပါမယ်။ဂျေးလည်းဒီကနေ့အစောပိုင်းတုန်းကကာကွယ်ဆေးထိုးခဲ့ပါပြီ
။အမေရိကန်ပြည်ထောင်စုမှာအရေးပေါ်အသုံးပြုခွင့်ပြုထားတဲ့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးမိုဒါနာကိုလည်းစတင်ဖြန့်ဖြူးပေးနေပါပြီ။နိုင်ငံတော်ကဆေးရုံဆေးခန်းတွေကိုဖြန့်ဖြူးပေးဖို့ဆေးထုတ်လုပ်တဲ့နေရာကနေကာကွယ်ဆေးတွေကိုတင်းတင်းကြပ်ကြပ်အစောပိုင်းကစလို့ပို့ဆောင်ဖြန့်ချီပေးနေတာပါမိုဒါနာကထုတ်တဲ့ကာကွယ်ဆေးဟာ Pfizer ဆေးကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးလောက်အေးဒက်ပေးဖို့မလိုတာကြောင့်လဲဆေးပြန့်ပြူရမှာပိုးပြီးတော့လွယ်ကူလိမ့်မယ်ဆိုပြီးပြောပါတယ်မိုဒါနာရဲ့ COVID ကာကွယ်ဆေးကိုတော့ American စားစံနဲ့ဆေးဝါးစီမံကိုယ်ကိုင်ဌာန FDA ကပြီးခဲ့တဲ့တောက်ကြနေ့ကပဲအရေးပေါ်အသုံးပြုခွင့်အတည်ပြုခဲ့ပေးတာပါဒါပေမဲ့လည်းကယောဂါကာလဖြစ်တဲ့ဆိုတာကိုတော့မမေ့ဘူးရွေးကောက်ခံသမ္မတကပြောပါတယ
် You know this is just the beginning. It's one thing to get the vaccine out and now Moderna is going to be
အားလုံးသတိပြုဖို့ကအခုအစပဲရှိပါသေးတယ်မိုဒါနာဟာဆိုရင်အခုတနိုင်ငံလုံးမှာဖြန့်ချီနေပေမဲ့အားလုံးစီရောက်ဖို့အချိန်ယူရပါမယ်။ဒီချိန်ထဲမှာပဲထပ်ပြောချင်တာကကျွမ်းကျင်သူတွေရဲ့အကြံပြုချက်တွေကိုနားထောင်ဖို့ပါ။ခရစ်စမတ်နဲ့နှစ်သစ်ကူအားလည်ရက်တွေမှာနှာခေါင်းစည်းတွေတက်ကြဖို့နဲ့ social distancing တွေကိုလည်းလိုက်နာကြဖို့ဒေါက်တာဖောက်ချီကပြောထားပါဗျ။အကြီးသွားစရာမလိုဘူးဆိုရင်လည်းမသွားကြပါနဲ့။အခြေအနေတွေကစိုးရိမ်နေရုံဖြစ်တာမို့စီးပင်းစည်းကမ်းတွေကိုလိုက်နာကြဖို့အလွန်အရေးကြီးပါဗျ။
American CDC အကြံပေးကော်မတီကလည်း Pfizer နဲ့ BioNTech ကုမ္ပဏီကထုတ်တဲ့ကိုဗစ်ကာကွယ်ဆေးဟာကိုဗစ်ဖြစ်ခဲ့သူတွေထိုးရင်လည်းအကျိုးအာနိသင်ရှိပြီးတော့ဘေးရွက်ဆိုးရိုးမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းကိုဗစ်ပိုးရှိခဲ့သူတွေအနေနဲ့ဒီဆေးထိုးမယ်ဆိုရင်တော့3လလောက်ဆောင်းဆိုင်ပြီးမှထိုးဖို့လည်းအကြံပြုထားပါတယ်ခင်ဗျာ။ လွန်ခဲ့တဲ့သတင်းပတ်နှစ်ပတ်တွင်ကယ်လီဖိုးနီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9သိန်းလောက်ရှိလာပြီးတစ်လအတွင်းဆေးရုံမှတင်ကူတာပေးရမယ့်သူ3သိန်းလောက်ရှိလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကဒီသတင်းပတ်အတွင်းပြောကြားထားပါတယ်။အုပ်ချုပ်ရေးမှူးကိုယ်တိုင်လည်း2လအတွင်း2ချိန်မြောက်ကွာရန်တင်းဝင်ခဲ့ပါသေးတယ်။ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေရဲ့ယောဂကုသပေးမှုဆိုင်ရာခံမှန်းချက်တွေကိုလည်းသူ့အနေနဲ့သိရှိထားတာကြောင့်လာမယ့်သတင်းပတ်အတွက်လည်းအိမ်မှာပဲနေကြမယ့်အမိန့်ကိုဆက်သတန်းတိုးဖို့များတယ်ဆိုပြီးတော့ပြောထားတာပါနှစ်ကုံကနီးအားလည်းရဲ့ရာသီဖြစ်တာကြောင့်တချို့တွေလည်းခီးသွားကြသလိုတချို့လည်းမိသားစုနဲ့စုံဖို့ခီးထွက်မဲ့သူတွေရှိနေပါတယ် Holy Cross ဆေးရုံကသူနာပြု Jenny Carillo ကအခုလိုပြောပါတယ်
We are concerned that if people are gathering, that maybe we will see.
လူစုရာတွေပါတီတွေလောက်တာတွေဟာဆိုရင်ကြပါဒီလိုဆိုရင်ယောဂကုသခံရသူတွေများလာတာကိုတွေ့ရမှာပါအဲ့ဒီလိုကုသခံရသူတွေများလာပြီဆိုရင်နှစ်ပတ်သုံးပတ်လောက်ကြာတဲ့အခါဆေးရုံကလည်းလူနာတွေပိုများလာမှာပါ
နွေမာလာကုမာကျေးဇူးတော်နေ့အတွက်လူသားနဲ့ချီခီးသွားကြသလိုခရစ်စမတ်နဲ့နှစ်သက်ကူအတွက်လည်းခီးသွားကြမှာကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဒီအခြေအနေပေါ်ဆွေးနွေးကြတာပါကယ်လီဖိုးနီးယားမှာကိုဗစ်ရောဂါဖြစ်ပွားသူနှစ်သန်းနီးပါးရှိလာနေပြီဖြစ်ပြီးဒါဟာပြည်နယ်တွေထဲမှာအများဆုံးအရေးအတွက်လည်းဖြစ်ပါတယ်ဒါပေမဲ့ဒီလိုဆိုရင်ကြောက်ရွံ့စရာမြင်ကွင်းကိုမတွေ့ဘူးတဲ့သူတွေအတွက်တော့ယောဂါကာဝယ်ဖို့လည်းအလေးထားကြမဟုတ်ဘူးလို့ထင်မှတ်နေကြတာပါ
It's frustrating when you're in it for let's say your 12 hour day and then you
see you ma tiyet ko 12 na yi law a lou lou cha ya pi ein pyan ne a kha si kan ma lai na be a pyan lan paw ma lu re ko twet ya ba lai me ko twet ma chong cha do tru ne ma sai bu so pi ma yong chi cha de a phit myo a paw sait pyet mi ba de khet khet khe khe a tet shu ni ya yong kan ni ya de lu re ne nya long chin sai mi yin a lon sait ma kaung phit ya ba de သူတို့ဟာမိသားစုနဲ့အတူရှိနေခြင်းကြတာပ
ါအမေရိကန်ပြည်ထောင်စုမှာဆောင်းဝင်းရာသီရောက်တိုင်းရာသီတုပ်ကွေးဖြစ်လို့ရှိပြီးတော့အဲ့ဒီအချိန်မှာနေထိုင်မကောင်းမှုဖြစ်အောင်ကာကွယ်ဆေးထိုးလို့ရှိပါတယ်ဒီတုပ်ကွေးကြောင့်လူသေဆုံးတာတွေရှိခဲ့ပေမဲ့အခုလိုကတ်ရောဂါကြောင့်သေဆုံးတာတွေတော့မမီရောဘူးဒါကြောင့်နိုင်ငံတော်မှာရှိတဲ့ဆေးရုံတွေမှာလူနာအများပြားတက်ရောက်ကူတမှုခံယူနေကြတာပါမစ်ရှင်ဆေးရုံကအရေးပေါ်ကူတမှုဆိုင်ရာဆရာဝန်ဒေါက်တာဂျင်ခင်းနေက
We don't typically see this many patients having to be hospitalized.
လူယောဂကြောင့်လူအများကြီးဆေးရုံမှာကုသပေးနေတာမျိုးအရင်ကမရှိခဲ့ပါဘူး။အရေးပေါ်ကုသမှုပေးဖို့လိုအပ်သူတွေအများကြီးတစ်ချိန်ထဲမှာကုသမှုပေးဖို့မရှိခဲ့သလိုအသက်ရှူဆက်ကုရသူတွေလည်းအများကြီးကုလို့မရှိခဲ့ဘူးတာကြောင့်ဒါဟာရာသီတုပ်ကွေးထက်အများကြီးဆိုးရတယ်လို့သူကပြောပါတယ်။ကယ်လီဖိုးနီးယားမှာနွေရာသီတုန်းကလည်းယောဂကုသမှုတွေများခဲ့ပြီးတော့အခုလည်းနောက်တစ်ချိန်ကုသမှုတွေထပ်တိုးနေတာပါ။ကိုဗစ်ကဝက်ဆေးပေါ်လာနေပြီဖြစ်ပေမဲ့ဒီဆေးလူတိုင်းအသုံးပြုနိုင်ဖို့တော့လနဲ့ချီကြောင်းမှာပါသူနာပြုဂျန်နီကယ်ရီလိုကအခုလိုပြောရတယ
် We're managing okay now but I don't know how much more we can continue to care for
အခုထိတော့အဆင်ပြေနေပါသေးတယ်ဒါပေမဲ့နောက်ထပ်ဘယ်လောက်တောင့်ခံနိုင်မလဲဆိုတာမသိဘူးလို့ကိုဗစ်ကြောင့်မဟုတ်တဲ့တခြားနေထိုင်မကောင်းဖြစ်တဲ့သူတွေကိုဘယ်လောက်ထိကုသပေးနိုင်မလဲဆိုတာလည်းမသိပါဘူး
ဆေးရုံတွေမှာကိုဗစ်လူနာတွေအပြင်ရင်မတော်တဆဖြစ်မှုတွေနှလုံးရောဂါလေဖက်တာတုပ်ကွေးဖြစ်တဲ့လူနာတွေလည်းများလာကြောင်းဝန်ထမ်းအားမမျှမဲ့အခြေအနေပေါ်ကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နေကျင်ညာခန္ဓာကိုနားဆင်နိုင်ပါပြီကျွန်မခင်ဗျာသက်ပါကိုရိုနာဗိုင်းရပ်စ်ထံခံရတဲ့2020အတွင်းမြန်မာနိုင်ငံမှာသိပ္ပံနဲ့နေပညာဆိုင်ရာထူးခြားတဲ့ပြောင်းလဲတိုးတက်မှုတွေနဲ့ပတ်သက်ပြီးဂျပန်အနုဝါဘူမိသိပ္ပံနဲ့နည်းပညာဌာန GEMSTEC ကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးသင်ပြပေးမှာပ
ါသိပ္ပံနဲ့နည်းပညာတွေကိုသိမှုရှိတယ်ဆိုတော့ဒီမာစာဘွေးလို့လည်းတက်နေတဲ့ဒီလိုကြတာအွန်လိုင်းပေါ်မှာပို့စားမှုတွေရှိတယ်လုံးလည်းလုံးနေကြတယ်ဟိုပြည်ထနာအပိုင်းမှာလည်းဒီတစ်ကမ္ဘာလုံးမှာကျွန်တော်တို့ဂျပန်နိုင်ငံမှာတခြားနိုင်ငံတွေမှာပုံများတယ်လို့ဆိုတော့ပြည်ထနာလုံးကနေပြေးလာမှန်တယ်ဒါပေမဲ့အဲ့ဒီအချိန်မှာဂျပန်နိုင်ငံအတက်ကလည်းသူကြာကြပါတော့စူးစမ်းပြီးတော့လုပ်နေတဲ့အပိုင်းလေးတွေတွေ့လာဥပမာအနေနဲ့ပြောမယ်ဆိုရင်ကဒီမြန်မာနိုင်ငံရဲ့ရာသီအခြေဆုံးပေါ့နော်သူကလုပ်တဲ့ Central Research ကိုသူပြည်ထနာစင်တာဆိုတဲ့ Research Organization CRO မှာအခုတော့ DRI လို့ခေါ်တာ Department of Research and Innovation မှာဆိုရင်အသက်ရှင်ကြီးပါတော့ကို online ကနေပြီးတော့ Pro Seminar နဲ့စူးစမ်းပြီးတော့လုပ်တဲ့အပိုင်းလေးတွေတွေ့လာ
ဆိုတော့မြန်မာနိုင်ငံမှာပစ္စည်းကရိယာရောဘာညာအကုန်လုံးကတိတ်ပြီးတော့မဆုံးလည်းမပေးနိုင်ပါဘူးကျတော့ဒီလိုနေမှာဘယ်လိုများထူးခြားခြားရတယ်များတွေ့ရပါလဲဒီလိုအွန်လိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ကဲ့ဒီမှာ
facility အပိုင်းနဲ့လူစုစေတနာဒီ background အပိုင်းတွေမှာအားနည်းတာတွေရှိရတဲ့ကြောင့်မျိုးအဲ့လိုအားနည်းတဲ့အပိုင်းကအခုလိုဆိုမှလုံးဝလည်းမရမြန်မာနိုင်ငံစုစေတီတွေအတွက်ဒီကမှလုပ်တဲ့ဒီပညာရေးဆိုင်ရာအဖွဲ့အစည်းတွေလုပ်တဲ့ seminar တွေကအခု online မှာအလကားကြီးတက်လို့ရတဲ့အဆင်ဖြစ်လာတယ်ကျွန်တော်ကောင်းတာပေါ့နော်တော်တော်များများကျေးဇူးတင်လို့ chance ရအများကြီးပေါ်လာလို့အဲ့ဒီမှာ live ပြီးတော့ကျေးဇူးတင်လို့များကြီးပြလာဒီကနေ project အနေနဲ့ပြောရရင်တော့ပေါ့နော်ဒီ project စတင်လို့နေပါပဲဒီဂျပန်နိုင်ငံကနေပြီးတော့ဒီပြည်သူ့နိုင်ငံရဲ့အခုပြင်ပေးတဲ့ဒီဘောဘီယံကြီးကာလွယ်နဲ့ပတ်သက်တဲ့ JICA ရဲ့နောက်ပြီးတော့ဂျပန်နိုင်ငံပညာရေးဝန်ကြီးနာရဲ့ပေါင်းစုပြီးတဲ့ success ဆိုတဲ့ဒီသူ့နိုင်ငံ project နားနဲ့ကျွန်တော်ပြန်ငါးသန်းလောက်ပြီးပါအဲ့မှာမြန်မာနိုင်ငံကတတိယမြောက်ရတဲ့အပြင်ကိုရတဲ့ပေါင်းစင်ကလည်းမြန်မာနိုင်ငံရဲ့ငလျင်ပြည်သူ့နိုင်ငံနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်လို့ပြောရမှာပေါ့ဒီလိုအဲ့လိုမြန်မာနိုင်ငံရဲ့ငလျင်ပြည်သူ့နိုင်ငံလုပ်နေတဲ့ဒုမူးစာအဖွဲ့တွေရလိုက်တာဒီလိုအဲ့ရတဲ့ကိုယ်ကတော်တော်လေးကောင်းပါတယ်အဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဒီလိုရဂျူနီယာလူငယ်တွေပဲစူးစမ်းပြီးတော့ဒီရန်ကုန်တက်ကိုအပြင်ကိုမြို့လေးကနေဆက်လာပြီးတော့ဦးစီးဆန္ဒရည်နဲ့တွေ့တော့သဘောဘေးရန်ရဲ့ကာဝေးကြီးလူမှုနဲ့ဦးစီးဆန္ဒတွေ့ပြီးတော့ဒီကံ project ကိုဖွဲ့စည်းပြီးစတင်အစီအစဉ်လေးစတင်ပါတယ်
ကျွန်တော်မြန်မာနိုင်ငံကလည်းတကယ်တမ်းဆိုလို့ရှိရင်ငွေရင်းအန်တီရဲ့အရန်ကြီးတဲ့နိုင်ငံပေါ့နော်ဆိုတော့ဒီလိုမျိုးမှာသူတို့ဂျပန်ကပေးတဲ့သုတေသနနဲ့အခုဘာများဒီ2020ထဲမှာလုံနိုင်ပါပြီလဲ
2020ထဲမှာကတော့သူတို့လုံလက်စသုတေသနကိုပဲဆက်ပြီးလုံနိုင်တယ်လို့ထင်ပါတယ်အဲ့ဒီပိုင်းမှာလည်းကွင်းစင်းပြုတ်လို့တဲ့သုတေသနကမဖြစ်နိုင်ဘူးသူတို့မဖြစ်နိုင်တဲ့ကြောင့်မလို့ငကူကစောက်ထားတဲ့ data နောက်ပြီးတော့ပေါ့နော်ကျွန်တော်တို့ဒီ seismometer ဆိုတဲ့ဒီဟိုဟာလည်းမြေမှာပြုတ်ထားပြီးတော့ဒီနေ့အချိန်နဲ့နိုင်တိုင်းကြံနေတဲ့ data တွေကကျွန်တော်တို့အမေရိကန်နိုင်ငံကိုလံဘီယာယူနီဗာစီတီနောက်ပြီးတော့ဒီမိုးလေဆာနဲ့ပလာဗီလာဦးစီးဌာနရဲ့ရန်ကုန်တက်ကိုရင်းငင်းကော်မတီတွေမှာ data အချိန်နဲ့နိုင်ငံရဲ့အစားအသောက်တွေအဲ့ဒီပိုင်းတွေကိုသူတို့ဒီ data analysis လုပ်ပြီးတော့မှလေ့လာနေတဲ့အပိုင်းလေးစောင့်ကြည့်တဲ့အပိုင်းတွေကိုဆက်ပြီးလုပ်နေတာ
မြန်မာနိုင်ငံမှာဒီနိုင်ငံရချားနေပြီးတော့လာပြီးတော့အခုအထောက်ပံ့နေတဲ့သူတေသနာလောက်တာတွေများတယ်ပေါ့နော်ဆိုတော့တိချလေးတွေခွဲပြောပြပေးပါ။ဥပမာဆိုအခုဆိုရင်ဘူမိတိတ်ပံနဲ့ပတ်သက်ပြီးတော့ပေါ့နော်ထူးထူးခြားခြားများဗာများလုံနိုင်လဲအရင်ဆုံးပြောပြပေးပါ
။ဟုတ်ကဲ့ဘူမိတိတ်ပံမှာအခုခုနပြောသွားတဲ့ငလျင်သဘောပြင်းနဲ့ပတ်သက်တာတခုရေဒုတိယကကျွန်တော်ကိုယ်နိုင်နေခဲ့တဲ့ဘူမိပါဝင်နေတဲ့အားတော့ဒီပြည့်လျက်ပိုင်းပေါ့နော်အန်တော်ဘူမိတိတ်ပံဆိုတဲ့အပိုင်းမှာကကျွန်တော်မျိုးလုံးထုတ်တယ်။ဘူမိမိသားရောဒီသုတေသနနဲ့ပတ်သက်ရောကပုံမှန်မှာလဲမျိုးလုံးထုတ်တာအဓိကဆိုရင်ပြည့်လျက်ပိုင်းမှာအခုမြန်မာထုတ်ဖို့အပိုင်းကိုမြန်မာရေနံမြန်မာနိုင်ငံဘူမိရဒတာဘေးစာပို့လေးလာရဲ့အဖွဲ့ကြီးနောက်တက်ကတူတွေနဲ့ကျွန်တော်ဂျပန်နိုင်ငံကကျွန်တော်ရဲ့အေဂျင်စီပေါ့နော်အဲ့ဒီဂျမ်ဆက်အေဂျင်စီတွေပေါင်းပြီးတော့မှရှိနေတဲ့မြေပုံတွေကိုပထမဆုံးအပိုင်းပေါ့နော်စုရဲ့အပိုင်းတွေစတင်ပါတယ်နောက်ပြီးတော့ကမ်းလှရေနံသူ့ဖို့ရေးအပိုင်းနဲ့ပတ်သက်ပြီးမြို့ပညာညှောက်ရတဲ့အပိုင်းတွေကိုကျွန်တော်ဂျန်နေလာတဲ့မှာဂျပန်နိုင်ငံအစိုးရကနေပြီးတော့အောက်ပံ့ပေးလို့လည်းတော်တော်ကြီးရပြီးပါပြီဒါပေမဲ့ကိုရိုနာကြောင့်မဟုတ်ကြောင့်ညှောက်ရင်းတဲ့အပိုင်းတွေရှိတယ်မနက်ခုကတော့ကျွန်တော်ဒီကိုဗစ်ကာလတည်းမှာထူးခြားတွေ့လာတဲ့အချိန်မှာမြန်မာနိုင်ငံရေကြောင်းပညာသိပ္ပံတက်ကတူထူးခြားကြပေါ့နော်အခုတို့ကိုဗစ်အချိန်အတွင်းမှာဆိုတော့အကြမ်းသားတမကကအကြမ်းသားလေးကနေဦးစီးပြီးတော့တက်ကတူဌာနတွေကပေါ့ပါဝင်ပြီးတော့လုပ်တာကဒီတက်ကတူမှာဒီပညာရေးတင်ကြားပေးနေတယ်ဒီပညာရေးတင်ကြားလို့တိုက်ရင်ဘယ်လိုအလုပ်လုပ်ရပြီးဘယ်လိုကဘာအထူးချေဆန်းနိုင်လဲဆိုတဲ့အပိုင်းတွေကိုသူတက်ဆိုင်ရာတွေ့ကြုံရှိရပြီးတော့စုပြီးဒီဇုံးကနေပြီးတော့ရှင်းပြတဲ့အစီအစဉ်လေးကိုလည်းတွေ့ရတယ်အဲ့
ဒါရေချောင်းလား
ဒီကြောင့်ပါခင်ဗျာဒီကြောင့်ပြည်ပပါဆိုအင်ဂျင်နီယာပါပါတယ်တော့ပြီးတော့ကမ်းလှမ်းတွေပတ်သက်ပြီးဖွဲ့စည်းပုံတွေဘေးရနေ PC အပိုင်းတွေလည်းပါတယ်လို့မျိုးဒီတင်းတွေပါနေတဲ့ဆိုင်နဲ့ပညာပေးရတယ်ပေါ့
။နီးပညာတက်ကသူမိတ်ထီလာမှာရှိပါတယ်။ဒီနီးပညာတက်ကသူကလည်းထူးထူးခြားခြားလေးများဘာအောင်မြင်လဲဒီနှစ်အတွက်ပြောပြပေးပါ
။ကျွန်တော်ကတော့အစပိုင်းလေးမှာနည်းနည်းပါလိုက်တာလေးတစ်ခုကအဓိကပြောချင်တာကတော့တရေတွေမှာလည်းရန်ကိုပေါင်နေတာကတော့ဂျိုရုပါ။ဒီလိုတို့ဒီဂျပန်နိုင်ငံဟောက်ကိုင်ဒိုမှာရှိတဲ့တက်ကတူဒီတက်ကတူကလည်းသူ့ရဲ့နည်းပညာကိုဒီအာဆီယံကနေတစ်ဆင့်ကဘာကိုထည့်နေလဲဒီစက်တွေဂျူရူဒေါ်လာ4,500ကျန်တဲ့စက်တွေဂျူရူကြီးတွေမဟုတ်သေးနဲ့မိုက်ခရိုဆက်လိုက်ဆိုတဲ့ဒီဒေါ်လာ4,500မှတန်နေမဲ့ပုံကျနေတယ် resolution နောက်ဆုံးတော့နည်းပညာကိုသုံးလို့ရတယ်ဒီတစ်ခုတက်တန်းပုံသွားရင်လည်းနောက်တစ်ခုကိုလည်းလည်းပြီးလဲလဲနိုင်တဲ့နည်းပညာဆိုအဲ့ပညာနဲ့ပြက်လာတဲ့အပိုင်းကမိလာမရှိမိပညာတက်ကူ၄ချောင်းနဲ့ဆိုင်တဲ့တက်ကူနဲ့ပူးတွဲပြီးတော့အဲလာမယ့်နှစ်ထဲမှာပြင်ပြမယ်ဒီ
2022ခုနှစ် January လထဲမှာဒါမှမဟုတ် February လထဲမှာဒီဂျိုရုကိုလွှတ်တင်မယ်လို့ပြောပါတယ်ဒီမိပညာဆိုင်ရာဌာနပါမောက္ခချုပ်ကပြောပါတယ်အခုလာမယ့်2022ခုနှစ်အတွက်ကိုဘယ်လိုများမြင်ပါလဲဒီနိုင်ငံတကာကသိပ္ပံပညာရှင်တွေနဲ့လက်တွဲပြီးလုပ်နေတဲ့သူတယောက်အနေနဲ့
ဟုတ်ကဲ့ဒီနိုင်ငံကအမဒီရပိုင်းတွေမှာအကြီးအကျယ်စူးစမ်းနေတဲ့ပိုင်းရှိပါတယ်ဒီမြန်မာနိုင်ငံအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းဆိုပြီး2027 February လနေ့စမှာပါဆယ်နှစ်စီမံကိန်းကြီးပေါ့နော် ဆိုအဲ့စမှာငင်းကြီးထဲမှာဆိုရင်အခုဒီကိုဗစ်ကာလကခံစားခဲ့ရတဲ့ဒုက္ခတွေကျော်နိုင်လို့ဆိုပြီးဒီ digital infrastructure လေးစားဖို့ရည်နောက်ပြီး open university open university ဆိုမျိုးနိုင်ငံမှာရှိနေတာကြာပါပါဘာလို့လဲဆိုတော့ television နဲ့နေပြီးတော့ lecture တွေပေးမယ်ပြီးရင်ကိုရောက်နေတဲ့ဒေသကနေပြီးတော့ပဲဝေဝေရအောင်စူးစမ်းပြီးနေတဲ့ဆို open university ကြီးလည်းစားရမယ်ပြီးတော့ national research council ဆိုတာဒါလည်းရှိတဲ့နာကြားပါ council ကြီးတခု centralized ပေါ့နော် centralized ဆိုတဲ့ scholarship တွေပေးမယ်သူတနာ research funding တွေပေးမယ်ဆိုတဲ့ system ကအကုန်လုံးလုပ်အပ်နေဆိုအဲ့ဒါကြီးကလည်းစတင်လာတော့မယ်ဆိုတဲ့အပိုင်းကြီးတော်တော်များများပေါ့နော်ပြီးရင် data ဆိုင်ရာတွေမှာ research center တွေ research and innovation center တွေကိုတက်ကူတခုပေါ့ CEO တက်ကူတခုကို center ဖြစ်ပြီးတော့ဖွင့်နေဆိုရင်ငန်းကြီးပေါင်းနဲ့လမ်းကြောင်းတွေမြင်လာတယ်လို့ပြောချင်တယ်
ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လွတ်လပ်တဲ့ကမ္ဘာတစ်ခွင်အနေနဲ့ဒီကနေ့တရုတ်နိုင်ငံရဲ့ထိုးထွင်းဝင်ရောက်မှုကိုနားလည်နိုင်ဖို့အချိန်အတော်ကြာယူခဲ့ကြရတယ်လို့ဂျော်ဂျီယာဆက်မှုတက္ကသိုလ်မှပြောကြားတဲ့မိန့်ခွန်းမှာနိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ပါတယ်။တရုတ်နဲ့ကုန်သွယ်ကြမယ်၊ထိတွေ့ဆက်ဆံကြမယ်ဆိုရင် CCP တရုတ်ကွန်မြူနစ်ပါတီအနေနဲ့နောက်ဆုံးမှာစီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုပိုက်ထွေးလာလိမ့်မယ်။ကမ္ဘာတစ်ဝန်းလွတ်မြောက်မှုကိုအန္တရာယ်ပေးတာတွေလျော့ပါသွားလိမ့်မယ်လို့အများစုကယူဆခဲ့ကြတာအချိန်အတော်ကြာခဲ့ပါပြီလို့ဝန်ကြီးဖွန်ပီယိုကအခုလိုရှင်းပြပါတယ်။
Instead, the Chinese Communists used the wealth that was created by this to tighten their grip on power.
တရုတ်ကွန်မြူနစ်တွေဟာဒီလိုပြုပြင်ပြောင်းလဲရမယ့်အစားချမ်းသာကြွယ်ဝမှုကိုအသုံးချပြီးသူတို့အာဏာပိုခိုင်မြဲအောင်ဆုပ်ကိုင်ထားဖို့ဖန်တီးနေကြတာပါ။တရုတ်ပြည်သူတွေအပေါ်သူတို့ဩဇာပိုညောင်းမှုအတွက်ကမ္ဘာမှာဘယ်တော့မှမတွေ့ဘူးတဲ့အစစ်မြစ်နီးပညာနဲ့ဖိနှိပ်တဲ့နိုင်ငံကိုတည်ဆောက်နေကြတာဖြစ်ပါတယ်လို့ပြောသွားတာပါ။အမေရိကန်ရဲ့နည်းပညာတီထွင်မှုတွေကိုဘယ်တော့မှလိုက်လို့မမှီဘူးဆိုတာကိုတရုတ်ကွန်မြူနစ်ပါတီကကောင်းကောင်းသဘောပေါက်တယ်လို့ဝန်ကြီးဖွန်ပီယိုကပြောပါတယ်။ဒါကြောင့်မို့ CCP တရုတ်ကွန်မြူနစ်ပါတီကရန်ပုံငွေတွေတုံးပြီးအဖို့တန်သုတေသနတွေကိုခိုးယူဖို့အထူးသဖြင့်အမေရိကန်ကောလိပ်ပရဝုန်တွေမှာလှုပ်ရှားနေတာဖြစ်တယ်လို့အခုလိုပြောပါတယ်။
There are many American scholars often doing research funded by
American အခွန်အမ်းတွေရဲ့ရန်ပုံငွေတွေနဲ့သုတေသနလုပ်နေတဲ့ American ပညာသင်တွေအများကြီးရှိပါတယ်။သူတို့ CCP တရုတ်ကွန်မြူနစ်ပါတီကနည်းပညာကျွမ်းကျင်သူစုဆောင်တဲ့အစီအစဉ်အတွေ့တစ်ဖက်နဲ့တင်းသွင်းနေပါတယ်။ပညာသင်တွေကို American မှာလောလောဆယ်လုပ်နေတဲ့သုတေသနလုပ်ငန်းတွေအတွေ့ဖြစ်စေတရုတ်ပြည်မှာပဲဖြစ်စေအစမတန်ငွေကြေးပေးပြီးတရုတ်စည်ရေးစွမ်းရည်ခိုင်မာအောင်တည်ဆောက်ဖို့အဲ့ဒီပညာတတ်တွေဉာဏ်ရည်စွမ်းအားတွေကိုမကြာခဏအသုံးချနေတယ်လို့ပြောသွားတာပါ CCP ရဲ့ဆွဲဆောင်သိမ်းသွင်းတာကိုအခမ်းအနားဆုံးသူတချို့ကတော့ American တက္ကသိုလ်ကောလိပ်တွေမှာရှိတဲ့ရိုးသားတဲ့တရုတ်နိုင်ငံသားပညာသင်တွေပဲဖြစ်ကြပါဗါး American တက္ကသိုလ်တွေမှာပညာသင်နေကြတဲ့တရုတ်ကျောင်းသားတချို့အနေနဲ့ CCP ရဲ့အငင်းပွားပွဲသို့မဟုတ်အထိမခံတဲ့ကိစ္စရပ်တွေကိုပွင့်ပွင့်လင်းလင်းဆွေးနွေးကြမယ်ဆိုရင်တရုတ်ပြည်မှာရှိတဲ့သူတို့မိသားစုတွေကိုစစ်ဆေးမေးမြန်းတာတွေနဲ့ရင်ဆိုင်ရမှာကိုစိုးရိမ်နေကြပါတယ်။သူတေတီတွေအနေနဲ့မတမာမှုတွေနဲ့ခိုးယူတာတွေကိုအမြဲတမ်းထားပြီး CCP ရဲ့ရန်ပုံငွေတွေလက်မခံဘဲငင်းဆန်ကြဖို့ဝန်ကြီးဖွန်ပီယိုကတိုက်တွန်းပါတယ်။ဗိုလ်ချုပ်စိုးမိုးတဲ့ CCP ကွန်မြူနစ်အစိုးရအနေနဲ့သူတို့ရဲ့စစ်ရေးစွမ်းရည်မြင့်မားအောင်တည်ဆောက်ဖို့ကျွန်တော်တို့ရဲ့ပြည်သူတွေကိုဝါရဖြန့်သိမ်းသွင်းတာကျွန်တော်တို့ရဲ့တက္ကသိုလ်ကောလိပ်တွေကိုငွေကြေးပံ့ပိုးပြီးသူတို့လှုပ်ရှားမှုတွေကိုအသုံးချတာတွေနဲ့ကျွန်တော်တို့ရဲ့တီထွင်မှုတွေခိုးယူတာတွေကိုလုပ်ခွင့်မပြုနိုင်ပါဘူးလို့ဝန်ကြီးဖွန်ပီယိုကပြောပါတယ်။ American တက္ကသိုလ်အုပ်ချုပ်ရေးမှုတွေအနေနဲ့ Confucius သိပ္ပံတွေကိုပိတ်ပစ်ပြီးအဲ့ဒီတက္ကသိုလ်တွေမှာ CCP ရဲ့ပံ့ပိုးမှုနဲ့အယောင်ဆောင်ကြောင်းတက်နေသူတွေကိုစစ်ဆေးမေးမြန်းပါလို့ဝန်ကြီးဖွန်ပီယိုကတိုက်တွန်းပါတယ်။ American ကျောင်းသားတွေကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုသူတို့အတွက်တင်မဟုတ်ဘဲတရုတ်ကျောင်းနေဘက်တွေအတွက်ပါတတိရှိရှိမမမမရက်တည်ကြဖို့လိုအပ်တယ်လို့လဲဆိုပါရယ်ဒါဟာကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးအတွက်အထောက်အကူဖြစ်စေပါရယ် CCP တရုတ်ကွန်မြူနစ်ပါတီဟာကျွန်တော်တို့ခေတ်ရဲ့ဗဟိုကျတဲ့ချိန်ချောက်မှုဖြစ်ပါရယ်ကျွန်တော်တို့တက္ကသိုလ်တွေအခြေခံတည်ထောင်ထားတဲ့လွတ်မြောက်မှုဆိုတဲ့ခေါင်းစည်းကိုဆက်လက်တည်ပို့ရင်းကျွန်တော်တို့ရဲ့တက္ကသိုလ်ကျောင်းတွေကိုကာကွယ်ကြပါစို့လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကတိုက်တွန်းလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ဆက်လုပ်ပြီးပါရှင်။
မင်္ဂလာပါရှင်။ကျွန်မဆုမြတ်ပါမှာ
အခုလိုနှစ်သက်ကူးချိန်ဆောင်းတွင်းကာလမှာ VOA မိသားစုကတော်တာရှင်တို့အတွက်သတင်းလက်ဆောင်ပေးနေကြမို့ဒီနေ့မနေ့အတွက်မျှော်နေမယ့်ဆောင်းဆိုတဲ့သတင်းကိုလက်ဆောင်ပေးပါရရှင်အဆိုတော်လွှမ်းပိုင်ဂျော်မင်းဦးနဲ့လစ်တချန်တို့တည်ဆိုထားကြတာဖြစ်ပါတယ်
ဒီတရင်ချင်းချက်ကိုတင်ပြပေးမှာပါ။ကုသဉာဏ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးတက်မျိုးတွေ့နေတဲ့ဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလေချောင်းနဲ့လာမဲ့ခီးတဲ့တိုင်းကိုဗစ် -19 ပိုးမရှိကြောင်းစမ်းသပ်ထားတာကိုပြဖို့လိုအပ်တယ်လို့အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကကြေညာပါတယ်။ရုရှားဆော့ပေါ်ရှင်းရှင်းပွန်းပွန်းဝေဖန်သူအလက်ဆီ-နာဗယ်နီရဲ့အဂရိတိုက်ဖြရေးဖောင်ဒေးရှင်းအတွက်ဆောင်ရွက်နေသူရှိနေလူပေါ့ဆိုဘောဟာရာဇဝတ်ကြောင်းနဲ့တရားစွဲဆိုခံရပြီးအခုဖြစ်စေမင်းမြန်းဖို့အတွက်ခေါ်ယူသွားကြတယ်လို့အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ရောဂါဖြစ်ပွားသူ 32,000 ကျော်ရှိပြီးသေဆုံးသူကလည်း 2,552 ဦးရှိနေပါပြီ။ရင်းနှီးမြှုပ်နှံမှုဆိုင်ရာစားကြုံနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနဲ့ဆွေးနွေးတဲ့နေရာမှာတရုတ်ဘက်ကလုပ်နေကြအတိုင်းပုံမှန်ပဲလှုပ်ဆောင်ဖို့ရှိကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။တောက်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ဆင်းရဲတက်ပါ။
This program has come to you from the Voice of America, Washington.